Welcome to the Voice of America in Burmese.
Inglanya jema to rashinya shin. VOA America တန်ရဲ2020ခုနှစ်စက်တင်ဘာလ1ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။ကမ္ဘာတစ်လုံးကိုဗစ် -19 ကူးစက်မှုတွေဆက်လက်ဖြစ်ပွားနေရမှာနိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ကျင်နေဆိုရင်ရောဂါကာကွယ်ထိန်းချုပ်ရေးကိုအရင်လှုပ်ဆောင်ဖို့လိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပြောပါတယ်နိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ပြီးတော့လည်ပတ်ဖို့အတွက်ကအရင်ဆုံးကိုဗစ် -19 ရောဂါကိုထိန်းချုပ်ဖို့နဲ့လူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့ဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့ဒေါက်တာ Tedros ကတင်းနှံလာနေတော့က WHO ဌာနချုပ်ရှိတဲ့ Geneva မြို့ Video ကနေတဆင့်ကျင်းပပြုလုပ်တဲ့အစည်းအဝေးတစ်ခုမှာပြောကြားခဲ့ပါတယ
် WHO fully supports efforts to reopen economies and societies.
စီးပွားရေးနဲ့လူမှုရေးလုပ်ငန်းတွေပြန်ဖွင့်မှာကို WHO ကအပြည့်အဝထောက်ခံပါကြောင်းကလေးတွေကြောင်းပြန်တက်တာလူတွေလှုပ်ခွင်ပြန်ဝင်တာကိုလည်းညှင်းချင်ပါကြောင်းဒါပေမဲ့ဒါတွေကို NDA ကင်းကင်းလှုပ်ဆောင်ဖို့လိုကြောင်းစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အရေးတကြီးလှုပ်ဆောင်လို့ရင်ယောဂထိန်းချုပ်ရေးနဲ့လူအသက်တွေမထိခိုက်ဖို့ကိုလည်းအလေးထားဆောင်ရွက်ဖို့လိုကြောင်းယောဂကုသပြည့်နှက်နေတာကိုအရင်မထိန်းချုပ်ဖဲလုပ်ငန်းတွေကိုပြန်ဖွင့်ရင်ဒီအနေနဲ့တာရင်ဆိုင်ရမှာဖြစ်ကြောင်းတကယ့်အခြေအနေကကိုရိုနာဗိုင်းရပ်စ်ကကူးလွယ်တယ်လို့ဗိုင်းရပ်စ်ကြောင့်မြွေရီအသက်ဆုံးရှုံးနိုင်ကြောင်းဒီအချက်တွေကိုအခုချိန်ထိတန်တရားရှိနေသူတွေလည်းရှိနေကြောင်း WHO အကြီးအကဲကသတိပေးပြောကြားခဲ့ပါတယ်ဒါအပြင်နိုင်ငံတွေအနေနဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်ဖို့အပြိုင်ဆိုင်ကြိုးပမ်းနေကြတဲ့အပေါ်မှာလည်းအန္တရာယ်ကင်းပြီးထိရောက်တဲ့ဆေးကိုထုတ်လုပ်နိုင်ဖို့အဓိကထားရမှာဖြစ်ကြောင်း WHO ကသတိပေးပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကတရိတ်ဆန်ကနေလူကိုကူးစက်တာလို့သိပ္ပံပညာရှင်တွေကထောက်ပြပြောဆိုတဲ့နောက်မှာအာရှနိုင်ငံတွေအကြားတော်ရိုင်းတရိတ်ဆန်မောင်းခိုရောင်းရဖောက်ကားမှုကိုပိတ်ပင်ဖို့ကြိုးစားတဲ့အထက်ဗီယက်နမ်နိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီနှစ်ပထမနှစ်ဝက်မှာဗီယက်နမ်နိုင်ငံနဲ့မောင်းခိုရောင်းဝယ်နေတဲ့တော်ရိုင်းတရိတ်ဆန်တွေကိုဖမ်းဆီးမှုက6,900ကိုင်နှုန်းအထိမြင့်တက်ခဲ့ပါတယ်။2015ခုနှစ်က2019ခုနှစ်အထိ89,000ကိုင်နှုန်းဝန်းကျင်မှသာရှိခဲ့တာပါ။ဗီယက်နမ်အပါအဝင်အရှိတောင်အာရှနိုင်ငံတွေကနေလင်းလို့နဲ့တင်းခွေချက်လို့တော်ရိုင်းတရိတ်ဆန်တွေကိုတရုတ်နိုင်ငံကိုတင်ပို့နေတာလည်းဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့အရင်သမ္မတဟောင်းတွေကိုအာဂရီလိုက်စားမှုနဲ့ဆွဲချက်တင်ရင်မတင်ရင်ဆန္ဒခံယူပွဲတရက်လုံးတင်မတင်လက်မှတ်ရထူပန်ကြားလှော်ဟလှူရှာမှုတစ်ခုကိုစတင်တော့မှာဖြစ်ပါတယ်။လက်ရှိသမ္မတအန်ဒရစ်မန်နျူအယ်လိုပက်စ်အိုဘရာဒိုကအရင်သမ္မတဟောင်းတွေကိုအာဂရီလိုက်စားတယ်လို့စွပ်စွဲထားတာပါ။ဒါကြောင့်သူကသမ္မတဟောင်းတွေကိုတရားစွဲသင်မသင့်အဆုံးဖြတ်ပြီးမှပြည်သူ့ဆန္ဒခံယူပွဲတရက်ကိုရှင်းနေဇွန်လမှာလုပ်မယ်လို့တင်လင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရင်ဦးဆုံးအနေနဲ့အဲ့ဒီပြည်သူ့ဆန္ဒခံယူပွဲကိုလှုပ်တင်မလှုပ်တင်လက်မှတ်ရထူပန်ကြားလှော်လှူရှာမှုကိုမကြခင်စတင်မှာဖြစ်ပါတယ်။ဝိပန်သူတွေကတော့လက်ရှိသမ္မတလိုပက်စ်အိုဘရာဒိုဟာအကြမ်းဖက်ရာဇဝတ်မှုတွေနှိမ်နှင်းရမှာနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိစ္စတွေကိုမှားမှားရင်းရင်းကင်တွယ်နေတာကိုအာရုံလွှဲပစ်ဖို့အတွက်သမ္မတဟောင်းတွေဖြစ်တဲ့ Enrique Peña Nieto နဲ့ Felipe Calendro တို့ကိုတရားစွဲဖို့ကြိုးစားနေတာလို့ပြောပါတယ်။နိုင်ငံပိုင် Pemex Oil and Company အမှုဆောင်အရာရှိချုပ်ဟောင်းဖြစ်သူ Emilio Lozoya ကမက္ကဆီကိုသမ္မတဟောင်းနှစ်ဦးဟာလက်ပေးလက်ယူမှုတွေမှာပါဝင်ခဲ့တယ်လို့ဆွဆွဲပြောကြားထားပါတယ်။အီမီလီယိုလူဆိုရာကိုရိုင်းကတော့လက်ပေးလက်ယူမှုနဲ့ငွေကြေးခေါ်ဝါချမှုဆိုင်ရာဆွဆွဲချက်တင်တဲ့တရားရင်ဆိုင်နေရပါတယ်ရှင်။ဗင်နီဇွဲလားသမ္မတနီကိုလက်စ်မာဒူရိုကနိုင်ငံရေးအကျဉ်းသားတရားချုပ်ကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အတွက်ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွန်ဂွိုက်ဒိုရဲ့ဝန်ထမ်းအကြီးအကဲရိုဘတ်တိုမိုရဲရိုမြို့တော်ကာရာကတ်အကျဉ်းဆောင်ကနေပြန်ပြီးတော့လွတ်မြောက်လာပါတယ်။အခုလုံရဲ့အပေါ်မှာအမျိုးသားပြည်လဲတင့်မြင့်ရေးလုပ်ငန်းစဉ်တွေပေါ်အစိုးရကအလေးနဲ့သဘောထားကြောင်းနဲ့နိုင်ငံရေးပြည်ထနာရီကိုငင်းငင်းချင်းချင်းနဲ့ရွေးကောက်ပွဲနီလန်အရာဖြည့်ရှင်းနိုင်မှုရည်ရွယ်ကြောင်းဗင်နီဇွဲလားဆက်သွယ်ရေးဝန်ကြီးဂျော့ချ်ရိုဒရီဂက်စ်ကပြောပါရယ်အခုလူငင်းချမ်းသာခွင့်နဲ့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေတဲ့ဗင်နီဇွဲလားမှာတက်တန်အရှိကြဆုံးပါတီဖြစ်တဲ့ Democratic Action Party ခေါင်းဆောင် Henry Ramos Olive နဲ့တခြားထင်ရှားတဲ့နိုင်ငံရေးသမားတွေအတိုက်ခံဥပဒေပြုအမတ်တွေလည်းပါဝင်ပါတယ်။ဒါ့အပြင်အကြေကျုံးနဲ့ဖမ်းဆီးထားသူဥပဒေပြုအမတ် Juan Roques ကိုလည်းပြန်ပြီးလွှတ်ပေးခဲ့တာပါ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 17.83 မြောက်လိုင်းဒိုမီတာ32 kHz 9.35 နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီမှာကတော့နင်္ဂလာပါသတင်းတွေကိုဆက်ပြီးတော့အတင်ပြသွားမှာပါ။တရုတ်ဝင်လက်ပတ်ခီးစင်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လက်ဖြင့်တရုတ်ကွန်မြူနတီပါတီဗဟိုကော်မတီပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌမစ္စတာယန်ဂျီချီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်မှဒီကနေ့တွေ့ဆုံပါတယ်။နိုင်ငံတကာခီးစင်တစိ့တပိုင်းအဖြစ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့မစ္စတာဂျီချီရဲ့အစီအစဉ်အသေးစိတ်ကိုတော့တရုတ်ဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မြန်မာ၊စပိန်နဲ့ဂရိနိုင်ငံတွေကိုစက်တင်ဘာလ၃ရက်နေ့ကနေ၄ရက်နေ့ထိမစ္စတာယန်ဂျီချီတွားရောက်မယ်လို့တော့မြန်မာနိုင်ငံဆိုင်ရာသတင်းဥက္ကဋ္ဌကဩဂုတ်လ32ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြော့ပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုတဲ့အချိန်လာရောက်တဲ့တရုတ်ထီတန်းတပ်သမားရဲ့ခီးစင်မှာတော့ကပေးတံပြလဲဒူတောင်ရင်းတဲ့ဒေသတွေကိစ္စတွေကိုအထူးကအယုံဆိုင်ဆွေးနွေးနိုင်ရရှိတယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာရပ်ပိုင်းအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြန်မြန်ဆန်ဆန်ပြန့်နှံ့လာတဲ့အတွက်စက်တင်ဘာလ၃ရက်နေ့ခင်းပိုင်းအထိပိုကူခွင့်ရသူ1000ဝန်းကျင်ထိရှိလာပါတယ်။ကျန်းမာရေးနဲ့အောက်ဇာဝန်ကြီးဌာနရဲ့စက်တင်ဘာလ၃ရက်နေ့နေ့လယ်တနာရီထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်ခံရသူလူ100ထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံမှာပိုကူခံရသူစုစုပေါင်း889ယောက်ရှိပါတယ်။ဩဂုတ်လ30ရက်နေ့ကတက်ခွဲနမူနာပေါင်း2152ခုကိုစစ်ဆေးခဲ့တာမှာနောက်ဆုံးပိုကူခံရသူ100ကိုတွေ့ရှိခဲ့တာပါ။ခုတိုတဲ့ပုဂ္ဂိုလ်ခံရသူတွေကတော့ရခိုင်ပြည်နယ်နဲ့ရန်ကုန်ကအများစုဖြစ်ပြီးယောဂအတီပြူလူနာတွေနဲ့ထိတွေ့မှုမရှိသူတွေပြိပခီတော်ရာဇဝင်မရှိသူတွေလည်းပါဝင်နေပါတယ်။ပိုးတွေ့ထားသူတွေကတော့အသက်3လသားအရွယ်ကနေအသက်60ကျော်ကြားအသက်အရွယ်အမျိုးမျိုးပါဝင်ပါတယ်။နိုင်ငံတွင်ခုလိုကူးစက်မှုတွေမြင့်မားနေတာကြောင့်ပြည်သူတွေအနေနဲ့ပေါ့ပေါ့ဆဆမနေကြဖို့လူစုလူဝေးရှိတဲ့နေရာတွေကိုမလိုအပ်ဘဲလုံးဝမသွားဖို့လူချင်းချင်းခက်ခွာနေကြဖို့လူအများနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစီးတက်ဆင်ဖို့နဲ့လက်ကိုမကြာခဏဆေးဖို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ရန်ကုန်ကက်သလစ်ခရစ်ယာန်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်မောင်ဘိုးကနိုဝင်ဘာရွေးကောက်ပွဲမှာနိုင်ငံသားရင်းရဲ့တာဝန်အဖြစ်မပြတ်မကွက်မဲပေးကြဖို့မြန်မာပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံရေးအခြေအနေပေါ်အားမရတာကြောင့်မဲသွားမထည့်ဘူးဆိုပြီးပြောဆိုမှုတွေများပြားလာချိန်မှာပဲအခုလိုကြေညာချက်ထုတ်ပြီးတော့ရွေးကောက်ပွဲမှာလူမှုတက်တက်ကြွကြွပါဝင်တာဟာဒီမိုကရေစီလမ်းစဉ်အတွက်အရေးကြီးတယ်လို့ခရစ်ယာန်ဂိုင်းချုပ်ဆရာတော်ကြီးကပြောဆိုထားပါတယ်။ဒီမိုကရေစီစနစ်ဟာအာဏာသူတွေထိခိုက်လွယ်သူတွေအတွက်အထောက်အကူဖြစ်စေတယ်လို့လဲစက်တင်ဘာ၃ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်တွင်းပဋိပက္ခတွေကြောင့်ထိခိုက်နေရတဲ့မြန်မာငြိမ်းချမ်းရေးအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်တဲ့ဒီမိုကရေစီစနစ်ရှင်သန်ဖွံ့ဖြိုးအောင်မဲ့ပေးကြပါလို့လဲကြေညာချက်မှာဖော်ပြထားပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုးရဲ့တိုက်တွန်းချက်တွေထဲမှာနိုင်ငံတရားစာရတွေကိုမတရားလှူယူချဲလဲနေသူတွေကိုမဲမပေးမိစေဖို့အမုန်းတရားပြန့်ပွားအောင်လုပ်ပြီးတော့နိုင်ငံအပေါ်ချဲလဲအမျက်ထုတ်နေသူတွေကိုဖယ်ရှားပစ်ဖို့ပြည်ရင်းခရိုနီတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံကိုကုသွေးဆို့အမျက်ထုတ်နေသူတွေကိုမဲမပေးမိစေဖို့လူဆွမ်းအားဖွံ့ဖြိုးတိုးတက်ရေးပြည်ပြန်အောင်ဖော်ဆောင်နိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးဖို့လဲကြေညာချက်မှာအလေးပေးတိုက်တွန်းထားပါတယ်ဒါအပြင်ညာရည်ပြေဝပြီးတော့ရိုးသားဖြောင်းမှသူတွေပြည်သူတွေကိုအလုတ်ချွေးပြုချင်တဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးကြပါလို့လည်းတိုက်တွန်းထားပါတယ်။စစ်မှန်တဲ့နိုင်ငံရေးစီးပွားရေးဖက်ဒရယ်လမ်းစဉ်ပေါ်ပေါက်ရေးလှုပ်ရှားရင်အသက်ပေးသွားတဲ့အမျိုးသားကောင်းဆောင်ကြီးပိုချုပ်အောင်ဆန်းရဲ့မျိုးမချက်တွေကိုအကောင့်ထဲဖော်ပြနိုင်မဲ့သူကိုရွေးချယ်မဲပေးကြပါလို့အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ပြန်တဲ့ကြေညာချက်ဒီကုံမှာတိုက်တွန်းထားပါတယ်။ကမ္ဘာဘက်ထရီဈေးကွက်ကိုလွှမ်းမိုးထားတဲ့တရုတ်နိုင်ငံကဘက်ထရီအမျိုးအစားအသစ်တွေကိုထုတ်လုပ်လိုက်ပါတယ်။တွင်းထွက်လောင်းစားတွေကိုအားကိုးစရာမလိုပဲစွန်အားတွေရနိုင်မဲ့ဘက်ထရီတွေထုတ်လုပ်ဖို့တရုတ်ကနှစ်တွင်နဲ့ချီပြင်ဆင်လာတာပါတရုတ်ရဲ့အမျိုးအစားသစ်ဘက်ထရီတွေဟာလျှက်စစ်ကားတွေအတွက်မရှိမဖြစ်အရေးပါတယ်လို့လက်ကင်ဖုန်းတွေနဲ့ laptop ကွန်ပျူတာတွေလိုတကူရေးသုံးလျှက်စစ်ပစ္စည်းတွေအတွက်လည်းအလွန်အရေးပါပါတယ် Bloomberg New Energy Finance ရဲ့2019အားလုံးကခီးတဲ့တင်အားလုံးရဲ့တဝက်ကျော်မှာလျှက်စစ်အားတွေကိုပဲအသုံးပြုကြတော့မယ်လို့စွန့်ရင်ရေးကြွန့်ကျင်သူတွေကခန့်မှန်းထားပါတယ်အဲ့ဒီကာလလောက်မှာအမေရိကန်ဥရောပနဲ့တရုတ်နိုင်ငံထုတ်ပေါက်ပါတဲ့ကုန်သင်းရင်တွေမှာလည်းတွင်းထွက်လောင်းစာအစားလျှက်စစ်တအားနဲ့ပြည့်စွဲလိမ့်မယ်လို့လည်းအစိုးရခန်းစားကခန့်မှန်းထားပါတယ်။လက်ရှိအနေအထားအရတရုတ်နိုင်ငံထုတ်ဘက်ထရီဒီကိုရာအများစုအသုံးပြုမဲ့ပုံလဲရှိပါတယ်။အဲ့ဒီဘက်ထရီအများစုကိုတော့လျှက်စစ်စွန့်အင်ပို့ပြီးတော့တိုးလောင်နိုင်တဲ့ပေါက်ပါတဲ့လီသီယမ်ဒက်စင်တွေပါဝင်မှာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားမျက်နှုံးမြင် 5G ဆက်သွယ်ရေးနှီးပညာနဲ့ပတ်သက်ပြီးတော့မပြေမလည်ဖြစ်နေချိန်မှာကမ္ဘာဘက်ထရီစီးကွက်ကအရေးကြီးတဲ့ကိစ္စဖြစ်မလာသေးပါဘူး။ဒါပေမဲ့လည်းအမေရိကန်မကားတွေမှာတွင်ထက်လောင်းစာစီတွေကနေလက်စစ်တာအဖက်ပြောင်းသုံးလာမယ်ဆိုရင်တော့ဘက်ထရီဈေးကွက်ကလည်းအရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်လာမယ်ပုံရှိပါတယ် အာရှအစုရှယ်ယာဈေးကွက်တွေအင်္ဂါနေ့မှာအတက်အကျမငြိမ်ဖြစ်နေပါတယ်။ဂျပန်တိုကျိုနီကေအညွန်ကိန်းကမဆူစလောက်ဈေးကျပြီးတော့ပိတ်သွားပါတယ်။ဩစတြေးလျဆစ်ဒနီ S&P ASX အညွန်ကိန်းက0.9ရာခိုင်နှုန်းကျခဲ့တယ်လို့တောင်ကိုရီးယားဆိုလ်ကော့ပစီအစုရှယ်ယာတွေကတော့0.1ရာခိုင်နှုန်းအတက်နဲ့ဈေးပိတ်ပါတယ်။တရုတ်တိုင်ပေ TSEC အညွန်ကိန်းကတော့0.8ရာခိုင်နှုန်းဈေးတက်ခဲ့တာပါ။ဟောင်ကောင်ဟန်ဆင်အစုရှယ်ယာဈေးကတော့မဆူစလောက်ဈေးတက်ပြီးရှန်ဟိုင်းကွန်ပိုစစ်ကလည်း0.3ရာခိုင်နှုန်းအတက်ပြခဲ့ပါတယ်။အမေရိကန်ခရုဒ်ယန်ဈေးကတော့0.1ရာခိုင်နှုန်းတက်လာပြီးတစ်စီကို43.38ဒေါ်လာရှိပါတယ်။နိုင်ငံတကာစံဖြစ်တဲ့ Brent ယန်ဈေးကတော့ဈေးငြိမ်နေပြီးတပေပါကို45.38ဒေါ်လာနဲ့ရောင်းဝယ်နေပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
။ကြားပြည်နယ်ဝန်ကြီးချုပ်ကလုံပိုင်ခွင်းကိုအလွဲသုံးစားလုပ်ခဲ့ရဆိုရဲဆွဆွဲချက်ကိုပြည်နယ်လွှတ်တော်ကဒီကနေ့မဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကြားပြည်နယ်ဝန်ကြီးချုပ်ဦးအဖောင်းရှို့ဟာတောင်ယူစင်ကာလမှာလုံပိုင်ခွင်းကိုအလွဲသုံးစားလုပ်ခဲ့ကြောင်းစုံလန်းစစ်စေးရေးအဖွဲ့ရဲ့တွေ့ရှိချက်ကိုဒီကနေ့ပြည်နယ်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအများစုကလက်ခံခဲ့တဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။နောက်ဆုံးအဆင့်အနေနဲ့ကြားပြည်နယ်လွှတ်တော်ဥက္ကဋ္ဌကနိုင်ငံတော်သမ္မတစီဒီဆုံးဖြတ်ချက်ကိုပို့ပေးရမှာဖြစ်ပြီးဝန်ကြီးချုပ်မှာအပြစ်ရှိမရှိဆိုတာသမ္မတကဆုံးဖြတ်ဖို့သာကြံတော့ကြောင်းလွှတ်တော်စုံလန်းစစ်စေးရေးအဖွဲ့ဥက္ကဋ္ဌခူတဲ့ရယ်က VOA ကိုပြောပါတယ်။
ကျွန်တော်ဒီနေ့လွတ်တော်ထဲမှာမဲခွဲချုပ်ဖြတ်လာတော့သူစုံစမ်းစစ်ဆေးအဖွဲ့ရဲ့အစီအခါသာတွေ့ရှိချက်ကိုသိပြီးတော့မှဆွဆွဲပြစ်တင်တဲ့အကြောင်းအရာမျိုးခုလည်းဒါလွတ်တော်အများစုကလက်ခံတယ်ထောက်ခံတဲ့အခါကျတော့ဒါလွတ်တော်ဥပဒေနဲ့ဒီလိုမှဒါသူ့အတောင်ဖြစ်သွားမယ်။ဒါသမရစီတို့ဟာပြီးတော့မှအစီအခါသာပြေပေါ်မှာဖြစ်သွားတယ
်။ဝန်ကြီးချုပ်ဦးအဖောင်းရှူကတော့လွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှတ်ချက်ပေးဖို့မရှိကြောင်းပြောပါတယ်။
လွတ်တော်ရဲ့တာဆုံးဖြတ်ချက်ကတော့တကယ်တည်းကဆုံးဖြတ်ချက်ပဲလေ။ဒါပြောချင်တာမဟုတ်ဘူး။ကြည့်ကြည့်ရပါပဲ။ဒီကမလည်းမကိစ္စကတော့ဥပဒေလမ်းကြောင်းနဲ့အညီမှန်မှန်ကန်ဆက်လက်ဆောင်ရဖို့ပဲရှိမှာပေါ့
။ဝန်ကြီးချုပ်အပေါ်ဆွဆွဲချက်ဒီမှာနိုင်ငံပိုင်ဆက်ရန်တရားငှားရမ်းကငွေကိုသူ့ရဲ့ကိုယ်ပိုင်ဗန်စင်းရင်းနဲ့ထည့်သွင်းထားရတဲ့ကိစ္စ၊ကြားပြည်နယ်ပွဲတော်ကျင်းပရာနေရာကိုနောက်ထပ်6.24ဧကတိုးချဲ့ဖို့အဆိုအောင်ထားပြီးမယ်အကောင့်တွေမဖော်ခဲ့ရပြီးပါဝင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအခန်းကပုံမှန်263အရဆိုရင်ပြည်내ဝန်ကြီးချုပ်တယောက်ကိုနိုင်ငံတော်တက်ဆာဖောက်တာဖွဲ့စည်းပုံဥပဒေကိုကျူးလွန်တာအချင်းတိုက်ခါပြတ်တာဝန်ကြီးချုပ်ရဲ့အရေးအချင်းပြတ်တာနဲ့တာဝန်ကိုမကျေပွန်တာဒီ၅ခုနဲ့ဆွဲချက်တင်နိုင်တယ်လို့ပြဋ္ဌာန်းတာပါတယ်။ကြားပြည်내အတွင်းတပ်ထုတန်းစင်ဆက်ယုံတိဆောက်တဲ့ကိစ္စတိုင်းရင်းသားစပီးယဉ်ကျေးမှုအဖွဲ့တွေကိုငွေကြေးထောက်ပံ့တဲ့ကိစ္စအများပြည်သူပိုင်ပန်းညံမှာဗိုလ်ချုပ်ကြီးရုပ်တိဆောက်တဲ့ကိစ္စဒါတွေကိုလည်းစုံစမ်းပေးဖို့ရပ်ပတ်အဖွဲ့အစည်း23ခုကလွှတ်တော်ကိုတောင်းဆိုထားပါတယ်။ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်တွေအပေါ်စုံစမ်းဖော်ထုတ်အရေးယူဖို့လှုပ်ရှားရမှာပါဝင်ခဲ့တဲ့ကရမျိုးဆက်သက်လူငယ်အဖွဲ့ဥက္ကဋ္ဌခွန်ဘာနက်စ်ကတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုပြောပါတယ်
။ဒီလွှတ်တော်မှ20ဦးမှာ16ဦးကတော့သဘောတူတယ်ပေါ့နော်။ဒီအချက်နှစ်ချက်ပေါ့ကျေရုံမရှင်မလဲစစ်နေတဲ့ကျေရုံပြည်သူတွေကမှမေခွန်ထုတ်မှုများနေတဲ့ကျွန်တော်တို့တောင်းဆိုထားတဲ့အချက်ကတော့ပါမလားမပါဘူးလားဆိုတာကတော့မသိရသေးဘူးပေါ့နော်
။ဝန်ကြီးချုပ်ပေါ်ဆွဆွဲတဲ့အဆိုကိုတော့ကြားပြည်နယ်လွှတ်တော်ကိုယ်စားလှယ်၄ပုံ၃ပုံကဩဂုတ်လထဲမှာပဲလက်မှတ်ထိုးတင်သွင်းခဲ့ရပါ။အဲဒီနောက်ဩဂုတ်လလယ်မှာပဲလွှတ်တော်ဥက္ကဋ္ဌကစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးသတင်းနှစ်ပတ်ကြာစုံစမ်းစစ်ဆေးအစီရင်ခံခဲ့ရဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပ
ါမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတဲ့အထက်ဒုတိယအများဆုံးဖြစ်လာတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုအန္တရာယ်ကိုကာကွယ်ထိန်းချုပ်ဖို့ကြိုးစားနေပေမယ့်စိန်ခေါ်မှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါမကြသေးခင်သတင်းပတ်တွေကဆလို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရုတ်တရက်တိုးလာတဲ့အထက်မှာရခိုင်ပြည်နယ်ပြည်ရင်ရန်ကုန်တိုင်းကဒုတိယအများဆုံးဖြစ်လာပါတယ်ကျမရင်းနဲ့အောက်စားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရရန်ကုန်တိုင်းအတွင်းပိုးရိပ်လူနာတွေထဲမှာပြည်ပကပြန်လာသူတွေရှိသလိုတကြောပြန်ပြည်တွင်ကူးစက်မှုစတင်ရာစစ်တွေကိုတွားရောက်ခဲ့မှုတွေခီးသွွားရာဆိုရင်ရှိသူတွေအတီးပြူလူနာနဲ့ထိတွေ့ခဲ့လို့တစ်ဆင့်ကူးစက်ခံရသူတွေအပြင်ဘယ်ကနေကူးစက်ခံရမှန်းမသိတဲ့သူတွေပါတွေ့နေရတာပါဒီလိုအခြေအနေမျိုးမှာအများပြည်သူတွားလာရေးလုပ်ငန်းတွေကလည်းတစ်ဆင့်ကူးစက်မှာကိုကာဝယ်ဖို့လိုနေတာကြောင့်နေစဉ်ခီးတဲ့တသိန်းဝန်းကျင်လောက်သုံးဆွဲနေတဲ့ YBS ရင်းနှီးတွေမှာကျူတင်ကာဝေးရေးညွှန်ကြားချက်တွေနဲ့အညီဆောင်ရွက်ဖို့ကြိုးပမ်းနေပေမဲ့စိန်ခေါ်မှုတွေလည်းရှိနေတယ်လို့ရန်ကုန်တိုင်းဒေသကြီး တယ်ယူပို့ဆောင်ရေးကြီးကြပ်ကိုကဲမှုအာဏာပိုင်အဖွဲ့ YRDA ရဲ့တွဲဖက်အတွင်းရေးမှုဦးလှအောင်ကပြောပါတယ်
။ဟိုအားလုံးကိုလည်းကျွန်တော်တို့ဘက်ကအနှူးညွတ်မေတ္တာရခံနေတာက social distancing ကိစ္စပါ။ကြီးသွားလာမှုမှာမနေ့ပိုင်းရုံးစင်းချိန်ရုံးတဲ့ချိန်ကြက်တဲ့အတွက်ဒါလေးပေါ်မှာတော့ကျွန်တော်တို့လည်းနိုင်နေမြရင်နေရအကုန်ဟလာတချို့ဆိုရင်ကျွန်တော်တို့စစချင်းလိလာတဲ့အနေနဲ့မစည်းတွဲလွတ်တာတွေကျွန်တော်တို့လုပ်တယ်လုပ်တဲ့အခါကျအလဲကောင်မှသွားပြီးတော့ပိတ်နေပြီးတော့ရှေ့ရခီးတယ်တွေကဒီမှတ်တိုင်မှာလူတွေစုပြီးတော့အကြာကြီးစောင်းရတဲ့အဖြစ်တွေဖြစ်တော့တစ်ဖက်မှာဟုတ်တယ်လူလူနဲ့ဟိုတစ်ဖက်မှာသွားခိခိုက်ပြန်ရောအဲ့လူတွေဖြစ်တော့ဒီ social distancing အပိုင်းကိုတော့တတ်နိုင်သမျှရင်းနေပေါ်မှာနေရာအကျယ်ဝန်းနေရှိရင်လိုက်နာပြီးတော့စီနင်းပေးကြပါလို့ကျွန်တော်လည်းမေတ္တာရခံပါတယ်နောက်တစ်ချက်ကမတ်တီအပြည့်မနေတတ်ခြင်းဖြင့်မိမိကိုယ်လည်းကာဝယ်ပြီးပါနောက်မိမိရဲ့ပတ်ဝန်းကျင်ကိုလည်းကာဝယ်ပြီးပါလို့ကျွန်တော်အနေနဲ့မေတ္တာရခံပြီးတော့ပန်ကြားလိုပါတယ်ဗ
ျထတူးလူငါတတရားထဲမှာရန်ကုန်တိုင်းအတွင်းကူးဆက်ခံရသူပေါင်း58ဦးရှိနေတာပါအဲ့ဒီထဲမှာဆက်ယုံလို့သားနဲ့အခြေခံလူရန်းစားအများဆုံးနေထိုင်ရာနိုင်သာယာမြို့နယ်က2ဦးလည်းပါဝင်ပါတယ်ရန်ကုန်မှာကူးစက်မှုတွေတိုးလာနေတာနဲ့အများကယောဂါနဲ့ပတ်သက်လို့ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုအားလုံးလိုက်နာကြဖို့လဲကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ကိုဗစ်တိုက်ဖျက်ရာမှာစေတနာဝန်ထမ်းအဖြစ်ဆောင်ရွက်ပေးနေတဲ့ဒေါက်တာနိုင်မင်းထွတ်ကတော့ယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုလိုက်နာဖို့သတိပေးနေပါတယ်
။ကျွန်တော်အနေနဲ့လိုင်းသားရမှာနေတဲ့ဒီတယောက်အနေနဲ့ရောဆရာဝန်တယောက်အနေနဲ့ရောသိမှုတာဆိုတော့ဒီလိုင်းသားရကကျွန်တော်အောက်မြတ်မှာပြီးတဲ့အဝင်ထွက်နေရာပဲပေါ့နော်။အရာဝီအားရစနေတော်ရထနေရဖြစ်တယ်လို့ကြောင်းလို့ဒီနေရာကိုပို့ပြီးတော့ view site စီတင်တယ်နောက်ပြီးတော့တီတူတွေအားလုံးကလည်းပူပေါင်းပါဝင်စီတင်တယ်ဘယ်လိုပူပေါင်းပါဝင်စီတင်လဲဆိုတော့ကိုယ့်ရဲ့ဆွေမျိုးပဲဖြစ်ဖြစ်တငယ်ချင်းမဖြစ်ဖြစ်မဖြစ်တော့ပါမှုလေးဆိုပြီးတော့ဟိုအိမ်မှာလက်ခံထားတာပြစ်ခံထားတာမျိုးမဟုတ်ဖက်နဲ့အဲဘေးကနေပဲလာလာတက်ဆိုင်ရာအုပ်ချုပ်ရေးဘူးတက်ဆိုင်ရာဒေသန္တရစီကံတက်ဆိုင်ရာဆရာဝန်တွေကိုအကြောင်းကြားပြီးတော့ကွာရတင်းဝင်စီတင်တယ်ဟုတ်လဲဆိုတော့ကျွန်တော်တို့မျက်စိနဲ့မြင်ရတာမဟုတ်ဘူးလေးရနေတဲ့ဆင်ကူးဆက်တဲ့ယောဂဖြစ်တယ်လို့ကြောင်းမလို့ဟိုဘယ်သူမှဘယ်သူတွေကိုကူးစက်ခံရနိုင်လဲဆိုလူတိုင်းကကူးစက်ခံရနိုင်တယ်။ဒါကြောင့်မလို့လူတိုင်းကအကုန်လုံးကူးပေါင်းပါဝင်ဆောင်ပြန်ပါလေ။ဟုတ်။
အင်္ဂါနေ့မနက်ပိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်တပ်ဖွဲ့အတည်ပြုလူနာ889ဦးရှိနေပြီးအများစုကတော့ရခိုင်ပြည်နယ်မှာပါ။ပြည်တွင်းကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့မလို့အဲ့ရင်အိမ်ပြန်မထွက်ဖို့နဲ့ခီးသွားလာမှုတွေကိုလည်းကန့်သတ်ထားပါတယ်ရှင်။ချမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
့်။ကာဖိနေစစ်တိုင်တိတ်နေတဲ့ရခိုင်ပြည်နယ်မှာတပ်မတော်ရေးစစ်ဆင်ရေးတဲ့အတွင်းဒေသခံတွေဖမ်းဆီးခံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြုံနေရရှိမှာပဲစီရေးတိမှမှုတွေကြုံနေရတယ်လို့ဒေသခံရဲသားတွေဖမ်းဆီးစစ်ဆေးခံရတာထိခိုက်ပေဆုံးတာတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ကိုတိုင်ကြုံရသူတွေကပြောပါတယ်။မနေ့တုန်းကလည်းကြောက်တော်မြို့နယ်တာစီကျေးရွာမှာလုံချွေတပ်ဖွဲ့ဝင်တွေကဒေသခံတချို့ကိုခေါ်ဆောင်တော့တယ်လို့ရွာသားတဦးလေးတနတ်တိမှန်သိဆုံးတော့တယ်လို့ဒေသခံတွေကအကြောင်းကြားခဲ့ကြောင်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကတော့မနေ့က9နာရီနောက်မှာပေါ့မနေ့က9နာရီနောက်မှာကျွန်တော်တို့အသက်ပြေးရပါတယ်အမိတ်ချစ်တွေကလည်းဆက်လာတာပေါ့ဒီလိုအချိန်တွေဖြစ်နေတယ်ဟောຢာတွေရဲ့စကြောင်းတွေရောက်နေတယ်ခေါ်တာဆက်ကသေးတာလည်းရှိတယ်အဲဆိုပြီးကြားတယ်အဲဒီရပါတယ်ဦးလေးပေါ်ပြီးတော့မှဒီသူ့ဖားတယ်ဆိုတာလေးတွေပေါ့ဒီစာလေးတွေလည်းကြားတယ်။ဟောပြီးတော့ဟိုတိတ်မကြခင်တော့မှပဲနောက်ထပ်ဆက်လာတယ်။တယောက်ကကြည့်ကြည့်ပြီးတော့တယောက် တော့ရတယ်ဆိုပြီးတော့မှကျွန်တော်တို့ကြားတယ်အဲ့ဒါလေးတွေကတော့ကျွန်တော်တို့ကြားတယ်မနေ့ပိုင်းကလို့ပဲအဲ့ဒီရွာသားတွေကလည်းကြောက်နေပြီးတော့ဆက်ပြေးနေကြတဲ့အချို့မျိုးသမီးတွေကကျွန်တော်ဆက်ဆက်ကြပါတယ
်တမ်တော်စီကြောင်းကခေါ်ဆောင်တော့သူတွေအတွက်သက်ဆိုင်ရာမိသားစုဝင်တွေစိုးရိမ်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတချို့ကတော့စိုးရိမ်တာကြောင့်တင်းရှောင်ခေကြရတယ်လို့လည်းကိုယ်တိုင်တွေ့ခဲ့တဲ့တာစီကြီးဝါသားတူကပြောပါတယ
်ဒီမြန်မာတမ်တော်ကဆင်းလာတယ်ဆင်းလာပြီးတော့ကျွန်တော်တို့တာစီအနောက်ကို၃နိုင်ခွေလောက်ရောက်နေအဲ့ဒီမှာရွာပေါ်မှာသူတို့ကလမ်းနာကြီးလမ်းနာငယ်နဲ့ပြည်တော်ဝင်တွေဝင်ရွာတွေပေါ့နောက်ပြီးတော့ရွာထဲမှာရှိတဲ့ဟိုလူတွေခလေးတွေဟိုကိုယ်ဆက်မိမတွေအသက်ကြီးတွေပြောင်းမှာကြဖို့လူမောက်တွေရပြီးတော့ဖက်ပေါ်သွားတယ်ကျွန်တော်မြင်တဲ့ကျွန်တော်လည်းမြင်ရတဲ့ကျွန်တော်လည်းတော့သူတို့ခေါ်တော့တာမြင်တော့ကျွန်တော်လည်းတော့မြင်းနေဆောင်ပြီးတော့ဖက်တော့တာပေါ့
ဒေသခံတွေကိုလုံရှုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်တော့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တမ်တော်သတင်းမှန်ပြန်ကြားရေးဖွဲ့တာဝန်ရှိသူတွေကိုဗီရိုရေကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့တာမရှိသလိုရခိုင်ပြည်နယ်လုံရှုံရေးနဲ့နေစားရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတိုင်ကလည်းသတင်းမရရှိသေးကြောင်းပြောပါတယ်။မနေ့ကညနေပိုင်းကလည်းတပ်စီကြီးဝါနေကြောက်ကူစုကြီးဝါမှာအသက်၄၀ရွယ်မျိုးသားသူတနက်နေ့ပြစ်ဒဏ်ခံခဲ့ရတယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ
ဒီမှာတမ်တော်တို့မြန်မာတမ်တော်တို့တန်းကြီးရောသူကပြန်ပြီးတော့ဆက်ပြီးကျတဲ့ဒီလိုပြောတာပေါ့အားတော့ပြပြီအဲသူကတော့အဖအူဖြောင်းတော့ပြောရယ်ကိုးနာမြေကတော့စိန်ပါဘောနော်ဥစိန်ပါဟောအတန်း
ရစီဝင်ပြန်တော့ကိုယ်စီရစီဝင်ပြန်ပုံမကျုံမြို့နယ်စပထားကြီးရွာမှာလေမနေ့တုန်းကတင့်တော်စေချောင်းတစ်ခုကဝင်ရောက်ဆစ်ဆီပြီးဆိုင်ပန်ရှင်တူဦးကိုခေါ်ဆောင်တော့တယ်လို့ဆိုင်အိတ်တွေကိုလည်းယူဆောင်တော့တယ်လို့နီးစာသူတွေကပြောပါတယ်တင့်တော်ကတော့စပထားကြီးရွာမှာရခိုင်လက်နက်ကင်အဖွဲ့အတွက်သူလောင်ထားတဲ့ဆိုင်ရဲခါတွေကိုဖန်စီရမိခဲ့ပြီးဖန်စီရမိသူနဲ့ဆိုင်အိတ်တွေကိုစစ်တွေကိုပို့ဆောင်ပြီးဥပဒေနဲ့ညီဆောင်ရွက်တော့မှဖြစ်ကြောင်းဒီကနေ့ပဲတင်ထုတ်ပြန်ထားပါတယ်ကြောက်တော်မြို့နယ်ပြည်သူ့လွတ်တော်မှဦးထွန်းဝင်းကတော့စစ်ဘေးနဲ့ကပ်ဘေးတိုင်တိတ်နေရှင်မှာဒေသခံတွေထိခိုက်နစ်နာမှုမရှိအောင်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
ပြောပါတဲ့အခြေအနေတွေကတအားဆိုးနေတဲ့အခြေအနေမျိုးတွေမှာကျွန်တော်တို့သတိထားမိနေကြရတဲ့ပြည်သူတွေပူပေါင်းဖော်ဖော်ရောက်နေကြတဲ့အချိန်မှာတော့ဒီလက်နက်ကကိုကိုလို့ဆိုဒီချိန်မှာတက်တာလူသားတွေနဲ့နှလုံးသားတွေနဲ့တော့တကယ်ချစ်ချင်စားစားတဲ့နေလို့ကျွန်တော်ခံတယ်ဒါပေမဲ့ကိုကိုလို့ဆိုပေါ့
ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာဂရန်ကတော့ကာယောဂါနဲ့စစ်ဘေးဒဏ်တွေကြောင့်အခုညီလိုအပ်နေချိန်မှာတိုက်ခိုက်မှုတွေရပ်စေးရေးကုလသမဂ္ဂအတွင်းမှုလျှောက်ရဲတိုက်တွန်းချက်ကိုလိုက်နာဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်စစ်ဘေးရောကပ်ဘေးနဲ့ပါရင်ဆိုင်နေရရှိမှာတဒိန့်ချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝသုံးခွင့်ရအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်ကနေတဒိန့်ပေးပို့ထားတာဖြစ်ပါတယ်
ကိုဗစ်ကရောဂါကူးစက်မှုတန်ဆိုးဆုံးခံနေရတဲ့ကိုင်းမီနယ်မှာသတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဆက်သွယ်မှုတွေပြည်ဝရရေးဆောင်ရွက်ပေးဖို့နဲ့အကူအညီလိုအပ်နေသူတွေကိုထောက်ပံ့နိုင်အောင်တိုက်ပွဲတွေရဆက်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါကရောဂါကူးစက်မှုတွေတိုးလာနေချိန်မှာသခိုင်းလူလူအတွက်အရေးကြီးတဲ့သတင်းချက်လက်တွေရရှိဖို့လိုအပ်တာကြောင့်အင်တာနက်ဆက်သွယ်မှုတွေပြည်ဝရအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂကဒီကနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းချက်လက်တွေကိုမိုဘိုင်းအင်တာနက်ကနေတဆင့်အဓိကရရှိရာဖြစ်တဲ့အတွက်ကတ်ယောဂအန်ဒီယန်နဲ့ပတ်သက်လို့သတင်းချက်လက်တွေအချိန်မီရရှိရေးမှာအရေးကြီးတဲ့အတွက်အခုလိုတိုက်တွန်းရတာဖြစ်ကြောင်းလည်းမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂယုံပြောင်းချရေးအရာရှိဦးဝေဝင်းက VOA ကိုအခုလိုပြောပါဗျ။
အဓိကပါလဲဆိုတော့ကျွန်တော်တို့ရေခိုင်မှာနော်ဒီဒုသာရင်းစာနာမှုကိစ္စတွေကျွန်တော်တို့ဟုတ်လားအများကြီးကျွန်တော်တို့ပါဝင်ဆောင်ရွက်တန်ရှိပါတယ်ဟုတ်လားဒါလည်းတူမြေပါဆောင်ရွက်တာလည်းရှိတယ်နောက်တစ်ခုကဘာလဲဆိုတော့ရေခိုင်ကြီးမှာဟလာဒီဟိုရောဂါပြန့်ပွားမှုကလည်းမြင့်တယ်မင်းအခုချိန်မှာကျွန်တော်တို့ကလည်းဟိုတက်နေဆုံးလို့ကျွန်တော်တို့ဒီဟိုပတ်မိုးမှုတွေကလည်းဟိုကျွန်တော်တို့ဒီကိုတော့ကျူးစားနေပါအများကြီးလည်းပြောစားလို့ကျွန်တော်တို့အာဟိုလည်းကျွန်တော်တို့အဲ့ဒီမှာဟိုပတ်မိုးကူညီထားတာတွေလည်းရှိပါတယ်ခင်ဗျာဟုတ်ကဲ့နောက်ပြီးတော့ဒီကိုဗစ်ဖြစ်နေတဲ့အချိန်မှာဒီကိုကတော့ဆက်ဆက်တာပေါ့ဗျာဟလာဒီအာကိုဗစ်နဲ့ပတ်သက်တဲ့အသိပညာကြီးတွေဟာနော်ဟိုအမြန်ဆုံးရရှိနိုင်ဖို့ဆိုတာဟာလေဒီအာဒီအင်တာနက်ဟိုဖွင့်ပေးနိုင်ရင်တော့အကောင်းဆုံးပေါ့ဗျာဟာလာအဲ့ဒီကဒေတာကန်ဒီလည်းဒီဟိုရင်းပေါ့ဒီအာဒီ information တွေပေါ့ပညာကြီးတွေလေသူတို့အမြန်ဆုံးသူတို့ရနိုင်အောင်ဟာလာသူ real time နဲ့ပေါ့နော်အချိန်နဲ့တပြေးညီရနိုင်အောင်ဒါအရေးကြီးပါတယ်ဒါလည်းဟာလာဒီလိုအင်တာနက်ဟို line ပြင်ပြမှတာလည်းရနိုင်တာပေါ့နော်ခင်ဗျာ
လနဲ့ကရင်ပြိပခတွေကြောင့်ရခိုင်နဲ့ချင်းမီနယ်ကမြို့နယ်ချို့မှာအင်တာနက်ဆက်သွယ်မှုတွေကိုတနည်းကြော်ကြာဖျက်ဆီးခဲ့ပြီးနောက်မကြသေးရင်ကမှပြန်ဖွင့်ပေးလိုက်ပြီးမြန်မာ့မြင့် 4G စာ 2G ဒါရနိုင်တဲ့အတွက်အခက်အခဲကြုံနေရတာပါရခိုင်တိုင်းဒေသမြို့နယ်စုများအုပ်စုအတွင်းမှဦးစောစောထွန်းကတော့အင်တာနက်ဆက်သွယ်မှုတွေအားနည်းမှုကြောင့်ဒရင်းချက်လက်တွေမရတဲ့အတွက်ကျန်းမာရေးအတွက်လိုက်နာမှုတွေမှာအားနည်းနေတယ်လို့ပြောပါတယ
်မြေလေးဖုန်းတဲ့မှုဒီအင်တာနက်မရှိတဲ့ခါမှာပို့ပြီးတော့မှလူတွေကလူတွေကဒီပြည်ရှိရာတပိကျလိုင်းနာမှုတွေမရှိကြဘူးလိုင်းနာအောင်လေသူတို့ကမသိနေတဲ့ခါကျတော့ ကုန်းကဲမှုတွေကပိုးနေနေတာပေါ့နော်အခုလူတွေကဘယ်လိုဖြစ်နေဆိုတော့လူတွေကဘာမှရောက်ကလာနှခဏမပြေတဲ့ခါကျတော့မပြေတဲ့ခါကျတော့ဒီရှင်းပေါ်တရားကုသရေးသူတွေကတမားပဲအားငါတို့ဘာမှမဖြစ်ဘူးလည်းကပြောတာပါဆိုတဲ့အခန်းတွေတော့ဖြစ်နေကြတယ်ဗျာ
COVID-19 ယောဂအနေကြောင့်တိကျတဲ့သတင်းချက်လက်တွေအချိန်မီအတိုင်းနဲ့ကျူတင်ကဝေးဆောင်ချက်တွေဟာပြည်သူလူထုဘေးကင်းလုံခြုံရေးအတွက်အရေးကြီးကြောင်းလဲကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာထောက်တာမှုဆိုင်ရာညှိနှိုင်းရေးမှုမစ္စတာအိုလာအန်ဂရန်ကထုတ်ပြန်ကြေညာပြောဆိုထားပါတယ်။တချိန်တည်းမှာပဲကိုင်မီနယ်နဲ့ချင်းမီနယ်ကလက်လက်ကင်ပြည်ပကတွေကြောင့်အကူအညီပေးလုပ်ငန်းတွေမှာထိခိုက်နေတဲ့အပေါ်မှာလဲကုလသမဂ္ဂကစိုးရိမ်တဲ့သဘောထားပြောဆိုခဲ့တဲ့အကြောင်းပြန်ကြားရေးအရာရှိဦးဝေဝင်းကပြောပါတယ်။
အဲ့ဒီမှာလည်းဟာဒီတိုက်ပွဲတွေဖြစ်နေတယ်ဟာဒီဆက်ခါတွေဖြစ်နေကြတော့ကိုရတာဟာဒီသူတို့စာနာရိတ်ခါလူတွေဟာဒီသူတို့အခက်အခဲရှိတာတွေအဲ့မှာအမှုဆောင်ရွက်ဖို့ဆိုတော့သူတို့လေးကိုဟိုနေစိတ်ခေါ်မှုတွေများလာတာပေါ့ဗျာအဲ့ဒါကိုလည်းကျွန်တော်တို့ထည့်ကြည့်ထားတာပ
ါကယောအနေကြုံနေရချိန်မှာကဘာတဝမ်းလက်နက်ကင်တိုက်ပွဲတွေရစဲကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားသလိုမြန်မာနိုင်ငံခြေစိုက်တန်တမန်တွေကလည်းတိုက်ခိုက်မှုတွေရပ်ဖို့တိုက်တွန်းထားပါလေလက်တော်တိုက်ပွဲတွေအဓိကဖြစ်ပွားနေတဲ့အေအဖွဲ့နဲ့မြောက်ပိုင်းမာမိတ်လေးဘွဲကတော့တပတ်သက်ပြည့်ရဲ့ကျင်ညာချက်ကိုထပ်မံတတန်းတိုးချောင်းဒီကနေ့ပဲကျင်ညာထားသလိုတမတော်ကလည်းစောပိုင်းမှာကျင်ညာထားပါတယ်။တပတ်သက်ပြည့်ရဲ့လက်နက်ကင်အဖွဲ့တွေအပြန်အလှန်ကျင်ညာထားပေမဲ့လည်းကယောကအဓိကဖြစ်ပွားနေတဲ့ဒီကင်မီနယ်ပါဝင်တိုင်းသားနေမိတချို့မှာတော့စီရေးပရိပခါတွေရှိနေသေးဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တောင်းခံပါ
ဆီမမရှိလုံခြုံရေးစောင့်ပြချက်နဲ့တစ်နှစ်နီးပါးကြာအင်တာနက်ဆက်သွယ်မှုဖြတ်တောက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက်ဆက်သွယ်မှုလိုင်းတွေပြန်ဖွင့်ပေးလိုက်တဲ့အကြောင်းပြောပြပေးကြပါတယ်။ဟုတ်ပါတယ်။ရခိုင်ပြည်နယ်ဘက်ကနေတိမ်းရှောင်လာတဲ့ဒုက္ခသည်တိမ်းနဲ့ချီပြီးခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း30ကျော်မှာတယ်လီဖုန်းလိုင်းနဲ့ဆက်သွယ်အသုံးပြုနိုင်တဲ့အင်တာနက် 3G 4G ဆက်သွယ်မှုကိုပြီးခဲ့တဲ့နှစ်2019ခုနှစ်ဩဂုတ်လဂုံပိုင်းကနေစလို့ဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာမွေးရဆေးဝါးနဲ့လူမောင်းခိုးကူးမှုစတဲ့ရာဇဝတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလုံခြုံရေးအကြောင်းပြဖျက်တောက်တာဖြစ်ပေမဲ့စခန်းတွေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်ကတော့သတင်းအမှောင်ချသလိုဖြစ်သွားတာပါဒီသတင်းမှတ်ထဲဩဂုတ်လကုန်ပိုင်းကနေစလို့စက်တင်ဘာလ1ရက်နေ့မှာတော့အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်အတော်လေးဆက်သွယ်ရေးအဆင်ပြေလာကြလို့ဝမ်းသာနေကြတယ်လို့ VOA ကပြောပါတယ်အထူးသဖြင့်ကတော့ကမ္ဘာ့ကယောဂါ COVID-19 ဖြစ်ပွားနေချိန်မှာသူတို့အတွက်အရေးကြီးတဲ့သတင်းချက်လက်နဲ့ကျန်းမာရေးဆိုင်ရာလေ့လာနိုင်တဲ့အခွင့်အရေးတွေရလာပါတယ်လို့ Cost Bazaar ခရိုင်ဘာလူခါလေးဒုက္ခသည်စခန်းကဥယီစလန်ကပြောပါတယ
်အောက်လ20ရှီယာနီယာစာတီတော့သောသာအရီယာတယ်ဝမ်းမှာရှိတဲ့ဒုက္ခသည်စတားအသီးသီးကိုပြန်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက် 4G နဲ့ 3G ကိုဖွင့်ပြလိုက်ပါတယ်ခင်ဗျာအင်တာနက်ကပြန်ဖွင့်လိုက်တာအဒီအချင်းကတော့ကိုဗစ်ကာလနဲ့ရှိနေတယ်နောက်ဒုက္ခသည်စကန်းနဲ့လွန်ကျော်တဲ့အစီအမံနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့စဉ်းစားပြီးတော့ပြန်ပြီးတော့ဖွင့်ပြလိုက်တယ်လို့ကျွန်တော်ကအဲ့လိုသုံးသပ်ပါတယ်ခင်ဗျာ
တာမန်အခြေအနေတွေမှာလည်းသူတို့ကကန့်နေတယ်မှာပဲနေရတာပါအခုလိုကိုဗစ်ကာလမှာတော့အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တဲ့အတွက်ပြင်ပကဘာနဲ့အဆက်အသွယ်ရသလိုခံစားရပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုကာမေးကပြောပါတယ
်တမိုင်းလုံးကတော့အင်တာနက်ပိတ်ကြလို့တော်လည်းအလုံးလုံးတာမှာဆံပြေရအရှင်ကြားကနေအကောအန်တနရတော့လေလူရီယာဒီမှာကဲနေမှာရှိတဲ့လူရီယာတော်တော်လေးပျော်နေပြီ
အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တော့အထူးသဖြင့်လူငယ်တွေအတွက်အွန်လိုင်းကနေပညာရက်တွေကိုလေ့လာနိုင်တဲ့အခြေအနေဖြစ်သွားတယ်လို့ရိုဟင်ဂျာလူငယ်အသေးရဲ့လူငယ်တာဝန်ခံဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုအလီဂျီနာဟူဆန်ကပြောပါတယ
်ပင်ပွင့်ပေးခဲ့ပြီးတော့ကျွန်တော်တို့ဒီမှာရှိတဲ့လူငယ်အများစုဟာအရင်ပြောရှင်နေတာကိုကျွန်တော်တို့တွေ့ရှိနေရပါတယ်ဘာဖြစ်လို့ဆိုလို့ရှိရင်လူငယ်မှာတခြားမျိုးစည်စုတွားပြီးတော့တခြားနိုင်ငံစုတွားပြီးတော့ပညာတင်ကွက်မရှိသောကြောင့်ကျွန်တော်တို့လူငယ်အများစုဟာအွန်လိုင်းပေါ်မှာပညာတွေကိုတင်နေတာကိုကျွန်တော်တို့တွေ့ရှိနေရပါတယ်အဲ COVID-19 ရဲ့ပုံမဲ့ update တွေကိုလည်းရနေတာကိုကျွန်တော်တွေ့ရှိနေရပါတယ
်နိုင်ငံကနဲ့ရောမိသားစုနဲ့ပါကတ္တချက်တွေနဲ့ပြတ်တောက်နေတဲ့အဆက်အသွယ်တွေပြန်ရနိုင်တဲ့အခွင့်အရေးရှိလာတယ်လို့ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ ARNU ရဲ့အတွေ့အမှုကိုအီလီယက်ကလည်းပြောပါတယ
်ဘင်္ဂလားဒေ့ရှ်ဆိုရကဂျင်ဂျာနဲ့ပုံတဲ့တာသူကင်လို့ရတာဒီလိုအကွာရီယိုပြတာကိုကျွန်တော်အတူချေစုတင်ပါတယ်ဘင်္ဂလားဒေ့ရှ်ဆိုရမှု
ကိုအီလီယက်လိုပဲရိုဟင်ဂျာဒုက္ခသည်ဦးကျော်ဆွေကလည်းအခုလိုအင်တာနက်လိုင်းတွေပြန်ကောင်းလာတဲ့အတွက်အဝေးရောက်မိသားစုတွေနဲ့ဆက်သွယ်လာနိုင်တယ်လို့ပြောပါတယ်
ဘာလို့ကောင်းယူတယ်ဆိုတော့ဆွေယူတယ်နဲ့ဟိုအဝေးရောက်နေတဲ့
အကြမ်းနိုင်ငံကိုရောက်နေတဲ့စီမင်းနဲ့ပြောလို့ရတယ်မြန်မာမှာကျန်နေတဲ့လူတွေနဲ့ပြောလို့ရတယ
်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒုက္ခသည်စခန်းနေတဲ့မှာမိုးရေဆေးဝါးနဲ့လူမောင်ခိုကူးမှုစတဲ့ရာဇဝင်မှုတွေမဖြစ်ပွားအောင်ထိန်းချုပ်ခဲ့တာဖြစ်ပြီးစခန်းနေတဲ့မှာမိုဘိုင်းဖုန်းပုံမှန်အသုံးပြုတဲ့သူတွေကမိသူမိဘတွေဖြစ်ကြောင်းမိုဘိုင်းနဲ့အင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေကိုအစိုးရထံကိုအစီရင်ခံခိုင်းနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုအစိုးရကလက်မခံထားတဲ့မြန်မာနိုင်ငံဘက်မှာတော့အထူးသဖြင့်ရခိုင်ပြည်နယ်ဘက်ထဲမှာအင်တာနက်လိုင်းတွေကိုလုံခြုံရေးအကြောင်းပြချက်နဲ့ကန့်သတ်ထားစေဖြစ်ပါတယ်ရှင်။ကျွန်မဆွမ်မမ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ဝင်းစကွန်စီပြည်နယ်ကန်လူရှာမြို့မှာလူမဲမျိုးသားတယောက်ကိုရဲရာရှိတွေပြစ်ခတ်ခဲ့တာကြောင့်လူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေပြီးခဲ့တဲ့သတင်းဘက်ကဆက်ပြီးပေါ်ပေါက်ခဲ့ပါတယ်ဆန္ဒပြပွဲတွေနဲ့မငြိမ်သက်ဖြစ်နေတဲ့ကန်လူရှာမြို့ကိုသမ္မတဒေါ်နယ်ထရန့်တွားရောက်ဖို့လည်းစီစဉ်နေပါတယ်RS Arabus D ရဲ့သတင်းတော်ကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ဦးပါ Jack of Blake ဆိုတဲ့လူမဲမျိုးသားကိုရဲတွေကပြစ်ခတ်ပြီးရှစ်ပိုင်းကြာပြီးခဲ့တဲ့သတင်းပတ်စနေနေ့ကကန်တိုရှာမြို့လမ်းမတွေပေါ်ဆန္ဒပြသူတွေစုဝေးချီတက်ခဲ့ကြပါတယ် Blake ကနောက်ကျောင်းကိုရဲရာရှိတွေအချက်ပေါင်းများစွာပြစ်ခတ်တာကိုခံခဲ့ရပါတယ်တီကံမရောက်တက်မပြောက်ပေမဲ့လည်းထိခိုက်ဒဏ်ရာကြောင့်သူ့ရဲ့ခါအောက်ပိုင်းကျောတည်သွားတယ်လို့မိသားစုတွေကပြောပါတယ်။ဒီပြစ်ခတ်မှုအပြင်ရက်သိမ့်မကြခင်မှာပဲဆယ်ကျော်သက်အရွယ်လူငယ်တယောက်ကဆန္ဒပြတဲ့လူအုပ်ထဲကိုမောင်းပြန်တနက်နဲ့ပြစ်ခတ်ခဲ့လို့၃ယောက်ထိမှန်ပြီး၂ယောက်သေဆုံးခဲ့ပါတယ်။လက်ကင်ဖုံးတဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာအဲ့ဒီလူငယ်ကတနက်ကိုဆက်ကင်ထားပြီးရဲတွေကလည်းဝိကြည်တန်းကြီးပဲလိုက်နေတဲ့ပုံကိုပြထားပါတယ်။ဒီဖြစ်ပျက်ကြောင့်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဆိုတဲ့တောင်းဆိုသံတွေပြန်ပြီးတော့ထွက်ပေါ်လာခဲ့ပါတယ်။လူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေ Horizon ပြည်နယ် Portland မြို့မှာဆက်ပြီးပေါ်ပေါက်ခဲ့ပါတယ်။လူမဲတွေရဲ့အသက်ကိုလည်းဒဏ်ထူတန်ဖိုးထားပါလို့တောင်းဆိုတဲ့ဆန္ဒပြသူတွေနဲ့သမ္မတထရန့်ကိုထောက်ခံသူတွေကြားအကြမ်းဖက်ခိုက်ရန်ဖြစ်ပွားခဲ့တာကြောင့်လူတယောက်သေဆုံးခဲ့ပါတယ်။တရင်းကလေးတွေမနေ့ကပဲသမ္မတထရန့်ကတရားဥပဒေစိုးမိုးရေးဆိုပြီး Twitter ကနေရေးခဲ့ပါတယ်။အမိမြေလုံခြုံရေးဌာနယာယီဝန်ကြီး Chatwolf ကထိန်းထိန်သိမ်းသိမ်းလုပ်ကြဖို့ဆန္ဒပြသူတွေကို ABC ရုပ်သံကနေခုလိုပြောပါတယ
်။ If you're going to protest First Amendment right, please do that peacefully. Once you cross the line to violence, that is what's concerning to the
ဆန္ဒပြမယ်ဆိုရင်ဖွဲ့စည်းပုံရဲ့ပထမဆုံးပြင်ဆင်ချက်အခွင့်အရေးကိုကိုင်ဆွဲမယ်ဆိုရင်ကျေးဇူးပြုပြီးငြိမ်းငြိမ်းချမ်းချမ်းပြကြပါ။အကြမ်းဖက်တဲ့စီးကိုကြော်လာပြီးဆိုရင်ဒါကအမိမြေလုံခြုံရေးဌာနကကင်တွယ်ရမယ့်ကိစ္စဖြစ်လာပါတယ်။ဘယ်မျိုးမှမဆိုအကြမ်းဖက်မှုတွေမဖြစ်ပွားအောင်အာမခံဖို့ကျွန်တော်တို့ကအလေးထားအာရုံစိုက်လှုပ်ဆောင်နေတာပါ
။ဒီတော့တွင်မှာပဲ Democratic Party သမ္မတလောင်းဂျိုးဘိုင်ဒန်ကတနင်္ဂနွေလုံးဖြစ်နေတဲ့ဆန္ဒပြပွဲတွေဟာလက်ရှိအစိုးရကိုမကျေနပ်တဲ့ဒေါသနဲ့အုံကြွမှုတွေလို့ပြောခဲ့တာကြောင့်ဒါဥပဒေမဲ့လောက်ရက်တွေကိုထောက်ခံတဲ့ပြောဆိုချက်ဆိုပြီးသမ္မတထရန့်ကရှုတ်ချခဲ့ပါတယ်။Democrat ထဲလွတ်တော်မှာ Amy Glover ဆရာကတော့ဒီလိုပြောဆိုချက်ကိုညှင်းဆိုပါတယ
် This isn't just happening in one place it's happening all over the country it is happening under Donald Trump
ဒီနေရာတစ်ခုတည်းမှာဖြစ်နေတာမဟုတ်ပါဘူးစိုင်းပြည်ရဲ့နေရာအနှံ့မှာပေါ်ပေါက်နေတာပါသမ္မတ Donald Trump စောင့်ချက်ကြည့်နေတဲ့အောက်မှာပေါ်ပေါက်နေတာပါခမည်းတော်ပို့ပြီးဘေးကင်းလုံခြုံခြင်းပါသလားဆိုတဲ့အပြောတသက်နဲ့မေးခွန်းထုတ်နေတဲ့အင်ဖြူရောရဲ့မျက်ခင်းမြင်မှာပဲရက်နေတယ်လို့ပြောရမယ်သမ္မတကိုကျွန်မတို့ရထားတာပါဒေါ်နယ်ထရန့်အုပ်ချုပ်တဲ့အမေရိကမှာကျမတို့လုံခြုံမှုမရှိဘူးဆိုတာပြောချင်ပါတယ်
။ဒီနေ့အင်ကာနေမှာပဲသမ္မတဒေါ်နယ်ထရန့်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ကန်လူရှာမြို့ကိုသွားရောက်မှာပါ။လူမဲအမျိုးသားဘလိတ်ကိုရဲရာရှိတွေရဲ့ပြစ်ခတ်မှုပေါ်ပေါက်ခဲ့ပြီးမချခင်ကပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်ထိခိုက်ပျက်စီးမှုတွေဘလောက်ရှိသလဲဆိုတာကိုလေ့လာဖို့ဒေသခံရဲရာရှိတွေနဲ့သမ္မတထရန့်တွေ့ဆုံမှဖြစ်ကြောင်းပါခင်ဗျာ။ကျွန်တော်သိတတ်ဘူးပါ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီသတင်းပတ်မှာတော့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တနည်းနဲ့တနည်းပိုများလာနေတာနဲ့ပတ်သက်ပြီးကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးနဲ့တီးခြားဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။လက်ရှိအခြေအနေဟာပေါ်ဆလို့မရပဲကြောက်ရတဲ့အခြေအနေဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကသတိပေးပါတယ်။ဒါပေမဲ့တရလုံမကြောက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။အပြည့်စုံကိုဆက်လက်နားဆင်ပါကျွန်တော်ကြိုကြိုသိမ့်ပါခင်ဗျာ။ကြပါတော့ဒေါက်တာဒေါက်ခင်ကြီးဗီဒီယိုရေးနဲ့ဆက်သွယ်ဉာဏ်ဝင်ပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီလက်ရှိမြန်မာနိုင်ငံမှာပြန့်နှံ့နေတဲ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပေါ့နော်သူကလက်ရှိကူးစက်နေတဲ့မျိုးကမျိုးကွဲတွေအတော်များတယ်ဆိုပြီးပြောနေတာတွေတွေ့ရပါတယ်ဆရာမဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိတိတိကျကျသိထားပါပြီလဲခင်ဗျာ
ဟုတ်ကဲ့လက်ရှိမှာဆိုလို့ရှိရင်ရခိုင်ပြည်နယ်မှာကူးစက်ဖြစ်ပွားမှုများနေပါတယ်အဲ့ကူးစက်ဖြစ်ပွားမှုများတယ်ဆိုတော့အကြောင်းကိုဘာကြောင့်ဖြစ်ကြလဲဆိုတာကိုသိသိသနာဥပဒေဌာနမှာဒီဗိုင်းရပ်စ်ရဲ့သူ့ရဲ့သဘောဂျီနုံစီးကွန်းကိုလေ့လာတာတော့ရှိပါတယ်။အဲ့လိုလေ့လာတဲ့အခါမှာဆိုရင်သူရှိကျဲ့ရတော့ဒီဟာမှာပြောင်းလဲမှုရှိနေတယ်။ပြောင်းလဲမှုရှိနေတယ်ဆိုတာကဂျီဆစ်ဆွမ်းဖိုးပြောင်းလဲမှုရှိနေတယ်ဆိုတော့ပုံစံကိုသိရှိလာပါတယ်။ခုလက်ရှိမှာရခိုင်ပြည်နယ်မှာဖြစ်ပွားမှုရှိနေတဲ့ဟိုဟာဆိုလို့ရှိရင်အခုဆက်ပြောင်းလဲမှုညံနေဆိုပြီးတော့ကောက်ချက်ချလို့ရပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားမှုတွေရဲ့85ရာခိုင်နှုန်းအောင်ဆိုလို့ရှိရင် asymptomatic ဖြစ်နေတာကိုသိရပါတယ်။ asymptomatic ဖြစ်တယ်ဆိုတာကသူ့မှာယောဂဘောတွေ့ရှိတယ်။ဒါပေမဲ့သူကယောဂလက္ခဏာဘာမှမပြဘဲနဲ့လူကောင်းလိုပဲရှိနေတာမျိုးဆိုလို့ချင်းဖြစ်ပါတယ်။နောက်ဖြစ်ပွားခုဆက်သူတွေရဲ့49ရာခိုင်နှုန်းအောင်လည်းအသက်55နဲ့39ပေါ့နော်။တကယ်ကိုလူငယ်ရဲ့အသက်ရဲ့လူငယ်ပိုင်းတွေဖြစ်တာကိုများပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်ထပ်တစ်မျိုးနယ်ပါတိုးတဲ့အတွက်ကြောင့်မြန်ခိုင်18မျိုးနယ်မှာဆိုလို့ရှိရင်ရန်ပြရတော့ဒီကျန်တဲ့မျိုးနယ်အကုန်လုံးပါဝင်နေတဲ့ဆိုတာကိုသိရှိရမှာဖြစ်ပါတယ်။ဟုတ်ကဲ့ဒီအခုလက်ရှိဖြစ်ပေါ်နေတဲ့ဒီဗိုင်းရပ်စ်ကဆိုလို့ရှိရင်ဒီမှာ literature တွေမှာလေ့လာကြည့်တဲ့အခါဗိုင်းရပ်စ်မျိုးကွဲပေါင်း100ကျော်ရှိတယ်လို့ပြောပါတယ်။အဲဒါမဲ့100ကျော်ရှိနေတယ်ဆိုတော့တကယ် dominant ဖြစ်တာကတော့ဒီ 614G ဆိုတဲ့ဒီဗိုင်းရပ်စ်မျိုးကွဲကတော့တနည်းအားဖြင့် dominant ဖြစ်ဆုံးပဲ။ဒါကျမတို့မေလအတွင်းမှာရောဂါပိုးထွေးလူနာတွေထဲမှာပိုးကောင်းရည်များများတွေ့တဲ့ sample ဆယ်ခုကျွန်တော်တို့ရယူပြီးဖြစ်စေတဲ့အခါမှာဆိုလို့ရှိရင်ဒါဆက်ဆောင်ဖို့ကြည့်ရတယ်ဆိုပြီးတော့ဒါထောက်ပြန်လိုက်ဖြစ်ပါတယ်။အခုလက်ရှိမှာဆိုရင်တော့ဒီရခိုင်ပြည်နယ်မှာဖြစ်ပွားခုစက်မှုများတဲ့နေရာဆောင်းတော့၉ခုရယ်။တခြား important case ပေါ့နော်ဖိလစ်ပိုင်ကအားကေးတစ်ခုရယ်။အဲ့ဆယ်ခုကိုဒီသူတို့ ban လိုက်တဲ့အခါမှာဆိုလို့ရှိရင်တော့ဒီလက်ရှိနေသားရဆိုရင်ကြောင်းနေမှုတွေရှိနေတယ်။ဒီကကြောင်းမဲ့ဆိုဆက်ဆောင်ဖို့ကြည့်ဖြစ်ဖို့ဆိုတာများနေတယ်ပေါ့နော်။
ဟုတ်ကဲ့ပါခင်ဗျာ။
easy ထုတ်ပြန်ကြည့်ရဖို့ကတော့ဒီ MOHS ကနေကြည့်ရပါမယ်။ July မှာထုတ်တဲ့ဒီ Storm မှာဆိုလို့ရှိရင်သူက UK မှာလူနာပေါင်း999ယောက်ကိုသူလေ့လာလိုက်တဲ့အခါမှာဆိုလို့ရှိရင်သူအဲ့ဒီဗိုင်းရပ်စ်မျိုးကွဲပေါ့နော်။ဒီက mutation ရှိနေတဲ့ဒီအဲ့လိုဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေမှာဆိုလို့ရှိရင်ဗိုင်းရပ်စ်တော့ပိုးကောင်းနေဗိုင်းရပ်စ်ပိုးကောင်းနေကများပြားနေတယ်ဆိုတော့သိရတယ်။ဒီလိုရှိရင်ကူးစက်မှုကလည်းများဆန်တယ်ဆိုတော့သိရတာပေါ့။
Okay. ဆိုတော့
ဆက်မှာရှိရဲ။ဟုတ်ကဲ့။
ဟုတ်ကျွန်တော်နည်းနည်းဖြန့်ပြလိုက်ကြတယ်ပါဆရာမဆိုတော့ဒီအခုလက်ရှိကူးစက်နေတဲ့ပိုးကအရင်တုန်းကကူးတဲ့ပိုးတွေတော့မပြင်းထန်ဘူးဆိုတော့ဒါကြောင့်အန်ဒီအန်နေတယ်လို့ပြောတာမျိုးတွေတွေ့ရတာပါရောဟုတ်ပါသလားဆရာမ
အခုလက်ရှိဖြစ်နေတဲ့ဒီရခိုင်မှာဖြစ်နေတဲ့ပိုးစစ်ပေါ့နော်ပိုးစစ်ဖြစ်ဖို့များတယ်ပိုးစစ်ဟာအရင်ပထမအချိန်မှာဖြစ်ခဲ့တဲ့ပိုးတွေဆက်လို့ရှိရင်ကူးစက်မှုများလာတော့ဟုတ်တယ်ဒါပေမဲ့သူ့ရဲ့ပြင်းထန်မှု virulence ဆိုခေါ်တဲ့သူ့ရဲ့ပြင်းထန်မှုသိမရှိဘူးဆိုတာတော့စောင့်ကြည့်အောင်မှာဖြစ်ပါတယ်ပါချစ်လို့လဲဆိုလို့ရှိရင်ကျမတို့စက်စက်ချင်းမှာဆိုရင်ဒီပိုးထွေးလူနာတွေကိုဟိုကြည့်လိုက်တဲ့အခါမှာခုနအချက်မှလည်းပြောပြီး asymptomatic ကတွေကိုများတယ်85ရာခိုင်နှုန်းလောက်ရှိတယ်ဆိုတဲ့အပိုင်းမှာတော့ဟိုလူတွေကကြောက်ဖို့မသိမကြောက်ကြောက်ပေါ့နော်ပါချစ်လို့လဲဆိုတော့ယောဂလက္ခဏာမှာမပြေထန်တာ virus ရဲ့သဘောတရားဟောဆိုတော့80ရာခိုင်နှုန်းဟာ asymptomatic နဲ့ mild အဲ moderate လောက်ဖြစ်နိုင်လေဆိုတာကိုငခွေရပြောထားပြီးသား15ရာခိုင်နှုန်းဆက်ပြီးဖြစ်တယ်ပေါ့နော
်ဟုတ်တယ်
5ရာခိုင်နှုန်းတော့ critically သိဆိုးတယ်ဒါပေမဲ့ကျမတို့အခုလက်ရှိရခိုင်မှာတွေ့နေတဲ့ case အကုန်လုံးကဆက်ဆက်ချင်းမှာတော့တကယ်80ရာခိုင်နှုန်းသောပုံစံတွေမှပြပါဝင်တဲ့ asymptomatic နဲ့ mild လောက်ပဲရှိနေတယ်သို့တော့ယောဂပေါ်တွေ့ရှိပြီးတော့5ရက်လောက်အကြာမှာဒီကျမတို့လူနာတွေကအသက်60ကျော်80ကျားထဲမှာရှိတယ် တော့နီနာ3ယောက်ပေါ့နော်နီနာ3ယောက်ကဆိုလို့ရှိရင်ရောဂါလက္ခဏာတွေစိုးရမှုတွေပြလာတယ်ဆိုတာသိရှိရတာပေါ့နော်အဲ့တော့ဘာဖြစ်လို့အဲ့ဒါလေးသူတို့တွေကအဲ့လိုမျိုးရောဂါစိုးရမယ်ဆိုပြီးတော့ရှင်းလိုက်တဲ့အခါမှာသူတို့မှဆိုလို့ရှိရင် underlying disease ရှိနေတာကိုတွေ့ရတာပေါ့
ဟုတ်ကဲ့ပါ။
ကျောင်းမှာဆိုလို့ရှိရင်သူကသွေးတိုးစီးချိုရှိတယ်။နောက်ပြောင်းမှာဆိုရင်ငကိုရအဆုတ်မကောင်းဘူး။အဆုတ်ပေါ့နော်အဆုတ်ကြောင်ကအဆုတ်အလုံးမကောင်းမလို့တာရှိတယ်။နောက်ပြောင်းကကျ old infection ပေါ့။ငကိုလေးကသူကနှလုံးနဲ့ပတ်သက်လို့ဒီနှလုံးမှာ old infection ရှိတယ်။နှလုံးရောဂါရှိတယ်။ရှိတဲ့အခါမှာဆိုဒီအမျိုးသမီးတစ်ယောက်နဲ့ဒီမျိုးသား၃ယောက်ပေါ့နော်။၃ယောက်သလုံး60နဲ့80ရားမှာပဲရှိပါလေ။အဲဒီသူတို့တွေကဆိုလို့ရှိရင် underlying disease ရှိတဲ့အခါမှာရောဂါ oxygen saturation ကျလာတော့ saturation note ညာလာတာတော့သူတို့နှလုံးအနေနဲ့ distress တွေနော်ဟိုပါအဆုတ်ကလည်း distress တွေရလာတာတော့ဒါမျိုးတွေရှိလာတဲ့အပိုင်းမှာဆိုလို့ရှိရင်ဒါဟာမကိုရောတော့ asymptomatic တွေပဲဟိုနော် symptom ရှိတဲ့သူတွေဆိုတဲ့နည်းချင်းမစိတ်မစိုးဘူးဆိုထင်နေတဲ့သူဒီစိုးလာအပြည့်ရတဲ့သူကြောင့်ဒါဟာအာဟိုဒီဟာနဲ့ပတ်သက်လို့ကြော့တယ်ဆိုတော့တတိယမျိုးဆို virulent နည်းတယ်လို့ပြောမယ်ဆိုလို့ရှိရင်ပြောဖို့ကတော့ဆော့ပါသေးတယ်ဆက်ဆောင်ကြည့်အောင်မှဖြစ်ပါတယ
်ဟုတ်ကဲ့ပါဗျာဆိုတော့လက်ရှိမှာကဒီဒုတိယလိုင်းစပြီးတော့ရိုက်တဲ့အချိန်မှာပေါ့လေဒီပါရှိတော့ရာဇဝင်မရှိဘူးငကိုယောဂဘိုးကူးဆက်ထားတဲ့လူနာရီနဲ့ထိတွေ့မှုမရှိဘဲနဲ့ပြည်တွင်းမှာပဲကူးဆက်မှုပို့ပြီးတော့များတာကရောအဓိကဘာကြောင့်လို့ဆရာမတို့သိတာပါလဲ
အဲ့တော့ညီမတို့အနေနဲ့ပြန်နေသုံးနိုင်မယ်ဆိုလို့ရှိရင်ပေါ့နော်ဒီ6လစပြီးတော့စစ်ဒီမှာ case ကဆက်ဖြစ်တဲ့အခါမှာဖြစ်တဲ့သူတွေကိုညီမတို့အုပ်စုခွဲမယ်ဆိုလို့ရှိရင်အုပ်စု5ခုပါဝင်တာတွေ့ရတယ်အဲ့ဒါတော့ဘာလဲဆိုလို့ရှိရင်ဒီဗန်နဲ့နော်ဆက်ဘဝနဲ့ဆက်တဲ့အုပ်စုရဲ့နောက်တစ်ခုကဈေးဒီအစီအမဖြစ်တဲ့အုပ်စုတွေရဲ့နောက်တစ်ခုကကျတော့ကျမတို့ hacker password တွေပေါ့နော်ကျမတို့ဝန်ထမ်းတွေရဲ့နောက်တစ်ခု UNIGO နဲ့နောက်တစ်ခုကကျွန် company တွေမှာလုပ်တဲ့သူတွေရဲ့နောက် government office ပေါ့နော်ရခိုင်ပြည်နယ်ဆွေးနွေးဖွဲ့မှာလုပ်လုပ်နေတဲ့သူတွေရဲ့သိရတယ်ဆိုအဲ့လူအုပ်စု5ခုကွဲနာတွေ့ရတယ်ဒီလူအုပ်စု5ခုပါရှိချင်းချို့ရည်ဆိုတရားနဲ့တရားဆက်ဆက်မှုလည်းမရှိဘူးပေါ့နော်နောက်တစ်ခုဖြစ်တဲ့သူအစပိုင်းမှာဆိုဖြစ်တဲ့သူတွေ60ရာခိုင်နှုန်းကျော်အမျိုးသမီးတွေဖြစ်တယ်တနိုင်ငံလုံးမှာဆိုလို့ရှိရင်မျိုးသားတွေပဲဖြစ်များပြီးမျိုးသမီးတွေ30ကျော်ဖြစ်တယ်ဒါနဲ့ဆိုလို့ရှိရင်ဒီမှာထူးခြားနေတယ်မျိုးသမီးတွေကဖြစ်များတယ်ဖြစ်တဲ့အခါမှာလည်း15 39ရွယ်ကြီးတဲ့လူငယ်ပိုင်းမှာဖြစ်တယ်ဆက်ဆက်မှုမရှိဘဲနဲ့အလွှာဆောင်ရသူတွေဖြစ်တယ်ဆိုတာဒါဟာတနည်းအားပြောမယ်ဆိုလို့ရှိရင်လူပေါင်းပေါ့စုပြီးတဲ့နေရာကနေပြီးတော့ဒါကူးဆက်တယ်စနိုင်တယ်ဆိုတဲ့ဟာမျိုးလည်းကောက်ချက်စော်လေးရပါတယ်နောက်တစ်ခုက NGO တွေ UN Sub တွေဒါတွေ NGO တွေပေါ့နော်သူတို့တွေပါဝင်နေတယ်နောက်တစ်ခုက Bank ဝန်ထမ်းတွေပါဝင်နေတယ်ဆိုတော့ဒီဥပမာလေးကလည်းဒီနည်းကပြောမယ်ဆိုလို့ရှိရင်ဒီ ITB Camp ကိုသူတို့သွားခဲ့တဲ့ဟာလည်းရှိတဲ့အခါကျတော့ဒါကလည်းပဲဒါအရေးကြီးတဲ့အချက်အနေနဲ့စဉ်းစားမှာဖြစ်ပါတယ်နောက်တစ်ခုကကျမတို့ဒီဘသူဘသူကြီးကကူးဆက်တယ်ဆိုတာမသိနိုင်တဲ့ဒီအနုံကိစီပေါ့နော်ဒီအပြင် community မှာအနုံကိစီရတယ်ရှိလာတဲ့အတွက်ကြောင့်မို့ညီမတို့ဒီတရားမဝင်ဝင်ရောက်တာလေးဆက်နေပြီးတော့စတင်ကူးဆက်လာနိုင်တယ်အဲ့ဒီချိန်မှာကျမတို့နိုင်ငံကလည်းပြောရမယ်ဆိုလို့ရှိရင် local transmission က6-9လစပြီးတော့နောက်ထပ်မရှိတော့တဲ့အတွက်ကြောင့်တလားအလောက်ချကျော်ကလေးဖြစ်လာတဲ့အပိုင်းမှာလူတွေနေနေတော့ပြီးသွားပြီးခုနိုင်ငံမှာဖြစ်တော့ဘူးဆိုပြီးတော့ပေါ့သွားတာလေရှိပါတယ်ပေါ့သွားတဲ့အခါမှာဆိုလို့ရှိရင်ကျမတို့လိုက်နာမယ်စီးကျန်းနေဖြစ်တဲ့ mask တဲ့ကိစ္စတွေသောက်ကြရနော်ဒီလက်ကိုသေချာဆေးဖို့တွေလူစုကြရတဲ့မသွားအောင်ဆိုတာလေနောက်လူတွေဒီကတည်းကမနေရဘူးနေတော့ချက်ပြခွားမယ်အဲ့ဒါစီကံချက်တွေကိုလိုက်နာတဲ့အခါမှာအားမဲ့ချက်တွေလိဟာချက်တွေလူဝတ်ချက်တွေရှိသွားလို့ထင်ပါတယ်နောက်ကြကြဒီခုဖြစ်နေတဲ့ virus ကကျွန်တော်နိုင်ငံပါဝင်ဆက်တဲ့နိုင်ငံတွေအကုန်လုံးမှာဒီကူးစက်အားပေါင်းနေဒီ virus ဖြစ်တဲ့အတွက်ကြောင့်မို့ဒီလူဟာကူးစက်မှုအားဆိုရင်ထင်တာတက်ပို့ပြီးတော့မြန်ဆန်သွားတယ်လို့ဒါသုံးသပ်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုလိုမျိုးဒီပြည်တွင်းမှာကူးစက်မှုများလာပြီဆိုတဲ့အခါကျတော့ဒီ virus နဲ့ပတ်သက်ပြီးတော့ဆရာမတို့ဒီချင်းကကင်တယ်လို့ဆောင်ပြီးကြတာလေပေါ့လေလက်ရှိလို့ဆောင်နေတဲ့အားတွေပေါ်မှာပြန်ပြီးတော့သုံးသက်တာတွေရှိနေပြီလားခင်ဗျာဥမာဘယ်လိုစစ်ဆေးရဲဆိုတာမျိုး quarantine လုပ်တဲ့ကိစ္စဆေးရုံမှာထားမယ်အိမ်မှာထားမယ်စတာတွေနဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ပါတယ်ဒါအရေးကြီးလာပါတယ်အခုလက်ရှိဖြစ်နေတဲ့အခြေအနေအရဆိုရင်ပထမအခြေအနေနဲ့မတူပါဘူးပထမအခြေအနေကတည်းကတည်းကသူကကူးစက်မှုဖြစ်တယ်နောက်တစ်ခုကပထမအခြေအနေမှာတော့ကျတော့ချစ်ပွားတဲ့သူတွေက trace လိုက်လို့နေတဲ့အခြေအနေကြီးဖြစ်အခုကျတော့ချို့တယ်အဲ့တော့ PC ဖြစ်လာရှိတဲ့ contact တို့ကမသိဘူးပေါ့နော်အဲ့ဒီဘိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီ contact tracing တွေအားစသိချလိုက်ရပါတယ်ဒါနဲ့အခက်အခဲရှိပါတယ်အခုဆိုလို့ရှိရင်တကယ်မှသတင်းစာနေပြီးတော့ဒီ10ရက်6လနေစပြီးတော့ဒီလေရင်ဒီခိုင်ပြည်နယ်ကိုသွားတဲ့လေရင်စီးကြီးတဲ့9800ကို announce လုပ်တယ်ဒါကလည်းညံ့ပြီး privacy ကိုချိုးဖောက်တယ်လို့ဟိုတချို့တွေကမြင်မြင်နဲ့ကြောတာကူးစက်ဖို့ကူးစက်မှုမှာကာကွယ်နိုင်ဖို့တမင်းရပြီဆိုကိုယ်နိုင်ငံကိုယောဂကူးစက်ပြန်ပွားမှုတက်နိုင်တယ်မြန်ရောနေစီဖို့လုံဆောင်တယ်လုံဆောင်ချက်တရအနေနဲ့နားလည်ပေးပြချင်ပါတယ်အဲ့ဒီပြည်သူတွေကဆိုလို့ရှိရင်မိမိရောက်ရှိနေတဲ့သက်ဆိုင်ရာနော်မြို့နယ်ရပ်ကွက်တိုင်းဒေသကြီးအစိုးရဘာမှစတင်အောင်ချေအောင်စတင်အကြောင်းပြုထနာမှုပြည်လုံးကကျမတို့ဒီအခြေအနေတို့ရောက်ရှိတဲ့ရပ်ပေါ်မှာပြီးတော့လဲဆိုတော့ ဒီပေါ်တော့လုံးတောင်ချက်တွေကိုသူတို့ဆိုချမှတ်ပေးနေမှာဖြစ်ပါတယ်။ကျမတို့ရဲ့ဒီ quarantine ကိစ္စရက်တွေကိုလည်းပြန်လည်သုံးသပ်နေပါတယ်။ဒါမှလည်းပြန်လည်သုံးသပ်နေတယ်ဆိုတာကလည်းဒီလက်ရှိเนาะ guideline တွေနောက်ဆုံးပေါ့ guideline တွေရောဂါရဲ့သူရဲ့ကူးစက်နိုင်မှုတွေအပေါ်မှာအများကြီးချင့်ချိန်ပြီးတော့ကျမတို့ဆုံးဖြတ်တာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျန်လာလေလေဒီယောဂရဲ့သဘောတဘာဝနဲ့ဆက်ဆက်ပြီးတော့ပိုတိလာလေလေပိုတိလာလေလေကျမတို့အတွက်လုပ်ကံရတာကျမတို့ရဲ့စုတ်ကပို့ပြီးတော့ဟိုလုံးချင်းလာလေလေပဲကျမတို့နောက်ပိုင်းမှာ solution quarantine ကိုဟိုရှင်းချဖို့စိတ်ဆက်ရက်တွေကိုလည်းဒါလည်းဆွေးနွေးနေပါတယ်ဒါဟော MO site မှာလည်းဒါလည်းစဉ်းစားနေတယ်ဆိုရင်ပေါ်ပြတာလို့ဒါအပြင်ကျမတို့တွေစစ်တွေမှာဆိုလို့ရှင်လူနာတွေနေရတယ်စစ်တွေစေရုံကိုအရင်ကတရားလက်ခံနိုင်တဲ့အဆင့်ရနေအဲ့လက္ခဏာအောင်လေးစီစဉ်နေတယ်ပြီးတော့ရှင်ကျမတို့သူနာပြည့်နေတော့ပတ်တင်နေကြအောင်စေယုံဖြစ်နေရာကြီးလောက်ထားတယ်နောက်ထပ်ကျမတို့တိုင်းစေယုံလည်းသူနာထားဖို့အတွက်လောက်ထားတယ်လိုအပ်လို့ရှင်ကျမတို့စစ်တွေတက်လုပ်မယ်ဒီအဖြစ်ကိုကျမတို့ဟာလိုအပ်လို့ရှင်လူနာတွေကို mobilize လုပ်ဖို့ကိစ္စတွေပါကျမတို့ဒါတွေပါစဉ်းစားနေပါတယ်ဘာဖြစ်လို့လဲဆိုလို့ရှင်ဒီစစ်တွေမှာရှိတဲ့ဒီကျမရေဝန်ထမ်းတွေကိုလည်းဟိုမပြည့်စုံခြင်းမို့ကျမတို့အစစရကျမတို့ဘက်ဆောင်တောက်ဆောင်ကစဉ်းစားနေပါတယ်အခုဆိုကျမရေဝန်ထမ်းတွေသုံးသိကျော်အော်ဒါဒီရခိုင်မှာဆိုလို့ရှိရင်ဟို positive ဖြစ်သွားတာမျိုးတွေရှိပါတယ်ဒါဆိုရင်တို့ရဲ့လောအားတွေအများကြီးဆုံးရှုံးပါတယ်တို့ quarantine တို့ isolation time ပဲတို့ contact တွေ positive ပေါ့နော်ရှိမရှိစစ်ဆေးမယ်ရှိလို့ရှိရင် isolation time ပဲဒီလိုမျိုးတွေရဆိုတော့နောက်မှာကျွန်တော်တို့ရဲ့ဒီတကယ်ကိုရှေ့တန်းတိုက်စစ်မှုတွေကျွန်မအားကိုရတဲ့ဒီကျွန်မရေဝန်ထမ်းတချို့ဟာဒီမျိုးဟိုပိုကူးစက်ချင်းခံရတာရှိရတော့ကျနောက်ကနေကျွန်မတို့က backup plan နဲ့နောက်ထပ်ကျွန်မရေဝန်ထမ်းတွေကိုထပ်ထပ်ပြီးတော့လိုအပ်တဲ့ပတ်ပေါင်းစုံအားနေပြီးတော့သက်ဆိုင်ရွှန့်ရှင်းတင်ရရှိပြီးပါဝင်တာဆင်လွတ်နေပါတယ်ဆိုတော့ဒီဟာအပြင်ဒီသက်ကောင်းတဲ့နည်းလမ်းတွေကိုလည်းကျွန်မတို့စဉ်းစားနေပါတယ
်ဟို
လိုအပ်တဲ့စီစားရတဲ့နောက်ပိုင်းကျွန်မတို့တွေခုနပြောသလို mobile ပေါ့နော်ဖေးရုံဝင်ဖို့ကိစ္စတွေကအဆပေါ့နော်အကုန်လုံးကျွန်မတို့ဒီသက်ဆိုင်ရပေါ့နော်ဘိုးစင်ထိတ်ချုပ်ကာကွယ်ကုသရေးကော်မတီရဲ့လမ်းညွှန် channel ကျွန်မတို့အမိုင်တဲ့အားသာဝန်ကြီးဌာနပြောင်းစုဝင်ကြီးရဲ့ဥဆောင်မှုနဲ့သက်ဆိုင်ရာဒေသကြီးအစိုးရဖွဲ့တွေသက်ဆိုင်ဝန်ကြီးဌာနတွေပူးပေါင်းပြီးတော့ဒါကိုယ်နိုင်ငံအတွက်အကောင်းဆုံးဖြစ်မဲ့အစီအစဉ်ကိုပေါ်ဆောင်နေရတယ်။
ဟုတ်ကဲ့ဆိုတော့ခုနဆရာမပြောတဲ့ဒီဝန်ကြီးကဒီရန်ကုန်လေနဲ့ရောက်လာတာလူ9000လောက်ရှိတယ်လို့ပြောထားပါတယ်ဆိုတော့အဲ့ထက်ကဘယ်နှယောက်လောက်ကဆက်သွယ်ပြီးသွားလဲမဆက်သွယ်သေးတာဘယ်လောက်လောက်ကျန်ပါသေးလဲဆရာမ
။ဟုတ်ကဲ့ဆရာဝန်ကြီးမြန်မာရေဝင်နဲ့ပြောထားတာ9000ပြောတကယ်ကြရင်တော့9800ကဒါပထမဆုံးအကျဉ်းချင်းပါပဲဒီထက်မကများပါတယ်များပါတ
ယ်ဟုတ်ကဲ့
ဒါဟာအစမြတ်ပြဆိုလို့ရှိရင်အရင်ဆုံးဟိုဒီအဲ့လိုပေါ့နော်ဒီဆက်ရဲ့နောက်ပိုင်းရှိတဲ့သလောသေးဟာတွေအရင်ထုတ်ပြန်တာရှိပါတယ်နောက်ထပ်သူ့ရဲ့ contact တွေပါကြီးကျမတို့မှာဖိနေတာရှိပါတယ်အခုလက်ရှိမှာတော့စိတ်ဆုစေတနာဦးစီးဌာနမှာတောင်းပေါ့နော်တောင်းဝန်ယူနေတဲ့ call center မှာ2019 call center တောင်းဝန်ယူနေတဲ့စိတ်ဆုစေတနာဦးစီးဌာနဆရာဝန်တွေကနေပြီးတော့တယောက်ကိုအယောက်30ကိုခွဲပြီးတော့ဒီလို contact လုပ်တဲ့ကိစ္စရက်တွေကိုပေါင်းရနေပါတယ်လက်ရှိမှာတော့ဒီဟာတော့လောက်ဆောင်နေပြဖြစ်ပါတယ်
ဟုတ်ကဲ့ပေါ့
နော်ဘယ်လောက်ထိ contact ရနေပြီလဲဆိုတော့တိကျတော့ကျမအနေနဲ့မသိပါဘူးတို့တော့ဟိုတော်တော်များများတော့တို့အသိစိတ်နဲ့တို့ quarantine ဝင်နေတဲ့စစ်ဆေးပြီးသွားပြီစစ်ဆေးခံလဲလက်ရှိဖြစ်လို့ဟုံးမှိုင်းနေကြတယ်ဒါမျိုးတွေလည်းရှိပါတယ်တို့တော့တချို့လူတွေမှာကျတော့အခက်အခဲရှိတာမျိုးတွေရှိပါတယ်မဖေးထားတဲ့ဖုန်းနံပါတ်ကဆက်မရတာဆိုဆက်ပိတ်ထားတာဆိုဒါမျိုးရှိဒါမျိုးတွေမလုံးသိမှာဘူးဘာဖြစ်လို့လဲဆိုတော့ချုပ်ကြတနာဆိုတာကရှောင်ရင်းရင်ပို့ပြီးတော့စိုးလာပါတယ်ချုပ်ကြတနာရဲ့အမရှောင်လည်းပဲတွေ့တဲ့ရင်ဆိုင်မှာဒီကြက်တမာရဲ့အဲနော်ဘာကြံကရော့သွားမှာဖြစ်ပါလေတကယ်လည်းကိုစစ်စစ်လဲလို့မရှိဘူးမရှိရင်ဘလို့ပြစိတ်ရရမယ်ဒီလိုမျိုးတန်ပြရကြီးနဲ့အဲ့လိုနေနေမဲ့အစားနော်အဲ့ဆိုကိုမိသားစုကိုကိုဟာအာဒုက္ခပေးသူယောဂပေးသူမဖြစ်ဖို့အတွက်ကဒီလိုလူတွေကအသိစိတ်တည်းရှိရှိနေဟိုမော်နော်အသိစိတ်တည်းရှိနေ contact လုပ်မယ်လိုရရင် quality အဝင်မှာပေါ့နော်အခုကတော့သူတို့စစ်ဆေးပြီးတဲ့အခါကျအများဆုံးကတော့ဟုံးကနေပေးတာများပါတယ်။နောက်စစ်ဆေးတဲ့အခါမှာလည်းဒါဟာသူများပြီဆိုရင်နှာခေါင်းတို့ဘက်အာခေါင်းတို့ဘက်နမူနာယူရက်ကိစ္စမှာတချို့တွေကပုံကြီးချဲ့ပြီးတော့စိတ်ဆိုးရတဲ့ပုံစံစိတ်နာကျင်တဲ့ပုံစံပြောတာတွေလည်းမလုပ်ကြပါနဲ့။ဒါဟာဆိုလို့ရှိရင်ပါမန်စစ်ဆေးမှုတစ်ခုဖြစ်ပါတယ်။နည်းနည်းလေးပြောရမယ်ဆိုလို့ရှိရင်စိတ် invasive procedure ကြီးမဟုတ်ပါဘူး။စိုးရိမ်စရာမလိုပါဘူ
း။
စိတ်နာကျင်ခြင်းမရှိပါဘူ
း။ဒါကြီးတွေကစစ်ဆေးတဲ့ကိစ္စမဟုတ်ဘူး။
စစ်ဆေးမှာလေနော်
။ဟုတ်ကဲ့ပါ။ဟုတ်
ကဲ့ဟုတ်ကဲ့ဟု
တ်ကဲ့။ဆရာမလက်ရှိအခုဆက်ပြန်တဲ့နှုန်းကအခုကတကယ်တက်နေသေးတာပေါ့နော်ဆိုတော့ဒီနှုန်းကိုထိန်းချုပ်ဖို့အတွက်ကအဓိကအရေးအကြီးဆုံးအချက်ကဘာပါလဲဆရာမ
ဟုတ်တယ်အခုလက်ရှိမှာဆိုလို့ကျွန်မတို့ကဒီ epidemic curve လို့ပြောတယ်ကျွန်မတို့ရဲ့ကုသယောဂါမှာဆိုယောဂါတစ်ခုဖြစ်လာပြီဆိုလို့ရှိအရှိန်ဟုန်နဲ့တက်နေတော့မှာပဲဒါဖြစ်လို့လေသူက two incubation period အတွင်းမှာရှိနေတဲ့အခါမှာဆိုလို့ရှိရင်သူကတက်နေတော့မှာပဲအခုတက်တဲ့အချိန်နေရနေပြီးတော့တစ်ချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တက်သွားမယ်တက်သွားတာတစ်ချိန်မှာကြမယ်ပေါ့သူတို့အလကားနေရင်လည်းတန့်ပြီးတော့အလကားနေရင်ကြမှာမဟုတ်ပါဘူးကျမတို့ intervention တွေဝင်ရပါလေခုပြောတဲ့ယောဂကာကွယ်ရေးနည်းလမ်းတွေအဲ့ဒီမှာဒီလိုမျိုးတန့်နေတဲ့အဆင့်ကနေပြီးတော့အများဆုံးတန့်သွားဖို့တန့်တဲ့အဆင့်ကနေအများဆုံးကြနိုင်မှုဆိုတာကနံပါတ်1အရေးကြီးဆုံးကတော့ပြည်သူလူထုပါပဲ
ကျေးဇူးလူတို့အနေနဲ့ဒီကျမအင်အားသားဝန်ကြီးဌာနကလမ်းညွှန်ချက်တွေတိကျလိုက်နိုင်မယ်ဆိုလို့ရှိရင်တော့ဒါဟာမကြာမသေးအချိန်တွင်းမှာထိတ်ထုတ်နိုင်ပါလိမ့်မယ်ဒါဟာပါလဲဆိုရင်ကျမတို့အငြင်းလန်းပြောနေကြသကားရှိပါတယ်ဒီနှကောင်းနဲ့နော်မြန်မာမှာဆိုလို့ရှိရင်နှာခေါင်းနဲ့ပါးစပ်ကိုအုပ်တယ်မာတက်ရပါမယ်ဘာမတ်မဆိုတက်ပါတက်လို့ရှိရင်အတိုင်းအတာတစ်ခုတည်းရတော့ထိရောက်ပါတယ်။နောက်နံပါတ်1လက်ဆေးပါလက်ကိုလဲဆိုဆက်ဆက်နှစ်ဆယ်ကျားရင်းနဲ့ဆက်ကြာသုံးပြီးဆေးပါမရနိုင်လို့ချမ်းကျဲကိုသုံးပါဒါနံပါတ်1ပါ။နံပါတ်3ကတော့လူလူတဲ့တဲ့ဒီမှာသွားဖို့ပါပဲ။ဘာဖြစ်လို့လဲ။အခုကျွန်မပြောထားပြီးဒီတနင်္ဂနွေနေ့နဲ့ဆိုလို့ရှိရင်80နဲ့အဲမိရခိုင်နှုန်းကဆိုလို့ရှိရင် asymptomatic ဖြစ်ပေမဲ့လို့ရခိုင်မှာဆို asymptomatic က85ရာခိုင်နှုန်းရှိတယ်။ပြောချင်တာက4ယောက်မှ3ယောက်9ယောက်မှ4ယောက်ပါဆိုလို့ရှိရင်ယောဂလက္ခဏာမပြပဲနဲ့ပိုးရှိနေနိုင်တယ်။ဒါဆိုရင်ကုတ်ပင်းသားလိုမျိုးမျိုးပိုးရှိနေနိုင်တာဖြစ်တဲ့အတွက်ကြောင့်မို့ကျွားတို့တွေဟာဆိုအချိန်ပြည့်ယောဂကုဆတ်နိုင်ပါလေ။ဒါကြောင့်မို့လူအုပ်စုတွေမသွားခြင်းအဖြစ် risk ကိုလည်းကိုယ်အန္တရာယ်ရှိမှုကိုမကျူနဲ့ပေါ့။နံပါတ်၄ချက်ကတော့တယောက်နဲ့တယောက်6ဖြည့်ဆော်ပါပေါ့နော်။ဒါတပြိုးညီချော1မီတာ3မီတာပြောရမယ်လို့ USCD ဆရာတော်6ဖြည့်ပေါ့2မီတာပေါ့နော်။ဒါကျွန်တော်တို့မှဆိုရင်တော့ဆိတ်ချအောင်အနည်းဆုံး6ဖြည့်ခွာပြီးတော့နေပါ။6ဖြည့်ခွာရင်ဒီချောင်းဆုံးနိုင်လို့ချင်းကိုယ်ဓာတ်ရိုက်မကုဆတ်တော့ဘူး။တောင်းတောင်းရုံနဲ့အဆက်မုံတွေမစင်တော့ဘူး။ဒီ၄ချက်ပေါ့နော်။ဆိုတော့ဒီ၄ချက်နဲ့တည်းမရပါဘူး။ဘာဖြစ်လို့လဲ။ဒါအရင်တော့ဒီကျနေရတယ်အခုကျတော့ရခိုင်ပြည်နယ်တစ်ခုလုံးကိုကျွန်တော်တို့ဆေးရဟုံးပြီးခဲ့တဲ့ဘက်ကကျင်ညာလိုက်တယ်ကျင်ညာရခိုင်မှာဆိုလို့ရှိရင်ရခိုင်ပြည်သူပြည်သားတွေအရဆိုတကယ်ကိုဆေးရဟုံးဆိုအတိအကျကျလိုက်နာဖို့လိုပါတယ်ဘလို့ပြီးတဲ့မှာအခုကပြောသလိုအိမ်လဲတာအပြင်ထွက်တာရှောက်သွားတာမျိုးမလုပ်ရပါဘူးမချစ်မနေသွားဖို့လူတဲ့သိဆိုင်ရကလည်းပြီးတော့အပြင်မထွက်ရပါဘူးဒါအရေးကြီးပါတယ်ဒါနံပါတ်5ချက်ပါနံပါတ်6ချက်နေနေကြတော့မိမိမှာဖြားတယ်ချောင်းဆိုးတယ်မောပန်းတယ်နောက်တော့အနားရတာမရဘူးဒါဟာရခိုင်ရဲ့ထူးခြားချက်ဖြစ်ပါတယ်။ဒါမျိုးတွေရှိတယ်ဆိုလို့ရှိရင်အများဆုံးဆက်သွယ်ရအောင်စစ်ပေးစေအောင်မှာဖီဘာကော်နာရှိပါတယ်။သွားရောက်ပြတာပါစစ်ဆေးပါစစ်ဆေးပြီးတဲ့အခါကျတော့မိမိမှာယောဂဖို့ရှိမရှိပြီးရင်ကုသပါမိမိမရှိရင်လည်းဆက်ရေးရတာပေါ့။ဒါဟာလည်းအရေးကြီးတဲ့အချက
်ဖြစ်ပါ
တယ်။ဒါဟာနံပါတ်6ချက်ဖြစ်ပါတယ်။နံပါတ်9ချက်ကတော့ဒီလို quarantine လုပ်ဖို့လိုအပ်တယ်ဆိုလို့ရှိရင်အတူဘယ်လိုလဲကြည်ကြည်ပြူပြူနဲ့နော်ကူပေါင်းဆောင်ရွက်ပေးကြပါ။ဒါဟာမိမိအကျိုးအတွက်ကနံပါတ်ဦးစားပေးပါဒီပြည်မှာမိမိရဲ့မိသားစုမိမိရဲ့တာဝန်ရှင်မိမိရဲ့ဆိုင်တို့ကြီးတာပေါ့နော်လူတယောက်ဟာဆိုလို့ရှိရင်လူတယောက်ရဲ့တာဝန်ကြီးရမှာပဲပြည်သူပြည်သားပြည်သူပြည်သားတယောက်ချင်းတာဝန်ကြီးရမှာဖြစ်ပါတယ်ဒါအရေးကြီးပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့အခုလောက်ထိဒါအပြည့်အစုံပေါ့လေဆရာတို့လည်းအတော်အားဆိုင်ပြီးလုပ်နေတာကိုဆရာမရှင်းပြရတဲ့အချိန်မှာကျွန်တော်နားလည်ရပါတယ်ဆိုတော့လက်ရှိလောကကိုပြန်ကန်ကူးစက်ပြန်နှုံးကိုဘယ်အချိန်ကာလပတ်ဝန်းကျင်လောက်မှာဆရာတို့အနေနဲ့ထိန်းချုပ်နိုင်မယ်ဆိုတဲ့အကြံပြင်းခန့်မှန်းထားချက်မျိုးရောရှိပါလားခင်ဗျာ
လက်ရှိကထိန်းချုပ်နိုင်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အော်အဲ့ဒါကျတော့ကျမတို့အနေနဲ့ပြောရတာလည်းခက်ပါတယ်။ဘာလို့လဲဆိုတော့ဒီအချိန်ကျအခုကတက်တဲ့ချိန်ကလာဆိုတော့ကျမတို့ဒီလိုပြောနိုင်လို့တော့နောက်နှစ်ပတ်လောက်တော့ကျမတို့စောင့်ကြည့်ဖို့လိုပါတယ်။နောက်နှစ်ပတ်လောက်စောင့်ကြည့်ပြီးတော့ဒီရဲ့ကြီးစက်ပတ်တံပေါ့နော်သူရဲ့တက်တက်တဲ့နှုံးကတက်တဲ့နှုံးကတက်ဆက်တက်နေတော့မှရှင်းအောင်တဲ့ဒါမှမဟုတ်တက်လာလားသူရဲ့ slope လေးကနည်းနည်းလေးဟိုဖြည်းဖြည်းကလေးဖြစ်လာသလားဒီလိုတွေ့ပြီးတော့ဘလောက်ရမှာထိတ်ချုပ်နိုင်မယ်ဆိုတော့အဲ့လိုပြောအောင်ဖြစ်ပါတယ်။ဒါပေမဲ့ကျမတေးသေးချာချာကျမပြောနိုင်မှာတော့ပြည်သူလူထုသာတကယ်ကိုပါဝင်ပြီးတော့ဆောင်ရွက်တယ်ဆိုလို့ရှိရင်ဆက်ဆက်ရကွာရန်တီးကိစ္စမှာလည်းပူပေါင်းဆောင်ရွက်မယ်။ဒီမှာစီကားတွေလည်းတိချလိုက်နိုင်မယ်။အဲဒီလိုမျိုးတာတော့နိုင်ငံတော်အားနေပြီးတော့ကိုယ့်ရဲ့မရှိရှိတဲ့အားနဲ့ limited resources နဲ့ကိုယ့်ရဲ့ available တီးပြီးတော့ကျမတို့ဒီအကောင့်ကိုဆောင်ရွက်ပေးနေတာတခြားနိုင်ငံအာလုပ်တဲ့အားချက်တော့ပို့တော့ငါတို့ positive case တွေကိုကျမတို့သိတဲ့ case တွေပေါ့နော်။ရှေ့မှာတင်တဲ့ဆိုကုန်ကျစရိတ်ရှိတယ်။သူ့အတွက်နော်ဒီဆရာဝန်တွေသူနာပြုတွေပေါ်လာရှိရှိရတဲ့အခါမှာသုံးပြောတယ် PPE တွေသိရှိတယ်။ပြီးရင်ဆေးရုံတင်ရတဲ့အခါမှာသူတို့မှနောက်ကယောဂရှေ့မှာကုသပေးရတာရှိတယ်။အခုလက်ရှိမှာဆိုရင်ကျမတို့ဒီပေါ့နော်ဆေးရုံမှာ average hospital stay ပေါ့နော်ဒီနေ့က2 negative ဖြစ်ဖို့အတွက်ကြာတဲ့ချိန်က26ရက်ကြာတယ်။26ရက်ဆိုတဲ့အတိုင်းကြာလည်းနည်းနည်းတော့မဟုတ်ပါဘူး။ဒီလက်ရှိမှာဆိုလို့ရှိရင်ဒီရောဂါဟာဒါကဘာလုံးမှာဖြစ်နေတာ25တန်းကျော်ပြီးတော့8,300ကျော်ပေါ့8,300လောက်ပြည့်စုံမှုရှိနေတဲ့ယောဂဖြစ်ပါတယ်ပေါ်လို့ရတဲ့ယောဂမဟုတ်ပါဘူးခုနိုင်ငံမှာသာပြည့်စုံမှုနည်းနေတယ်ဆိုပေမဲ့လို့ကိုယ့်ရဲ့နော်အင်းကြီးချင်းနိုင်ငံတွေမှာလည်းတောက်လျှောက်ပြည့်စုံမှုတွေပြတ်နေတာကိုတွေ့ရှိရမှာဖြစ်ပါတယ်ဟောကျွန်တော်တို့နဲ့အင်းကြီးချင်းနိုင်ငံအိန္ဒိယဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်တို့ဘရာဇီးတို့ကျော်ပြီးတော့ယောဂဘုအစ်စ်တွေ့ရှိတဲ့နှုံးနေရစီတကယ်ကို9000ကျော် 6000 ကျော်တက်နေလေဆိုတာသိရမှာဖြစ်ပါတယ်ပေါ့လို့လည်းမရပါဘူးဒါဟာသူများပြောမယ်ဆိုကျွန်တော်တို့ပြီးခဲ့တဲ့ဒီ WHO ရဲ့ဒီ weekly report အရဆိုလို့ရှိရင်ကျွန်တော်တို့အချက်အချာရှာနိုင်ငံဟာဒီတော့အမေရိက region ပြီးတော့ဒုတိယအထက်ဆုံးဒီကဒီကထိခိုက်ဆုံးဖြစ်ပါတယ်ဆိုတာပြောထားတာလည်းရှိပါတယ
်ဟုတ်ပါတယ်
နော်တည်ဆုံးမှုတွေလည်းများနေတယ်ဆိုတာရှိပါတယ်ဒါကြောင့်မပေါ်ဆကြပါနဲ့မြမသတင်းကမ္ဘာသတင်းတွေလည်းလေ့လာပါခုနိုင်ငံခုနိုင်ငံဟာဆိုလို့ရှိရင်ဗျာကျွန်တော်တို့အတူတူပါတယောက်နဲ့တယောက်အဖြစ်တင်ချင်းတယောက်နဲ့တယောက်ပေါ့နော်အထင်သေးချင်းခွဲခြားဆက်ဆံချင်း ညောင်တဲ့တရားဟိုမြေခုံလုပ်ချင်ရဆိုဒီအချိန်မှာမဖြစ်တော့ပါဘူး။ညီငယ်ညွန့်ညွန့်နဲ့ကျမတို့ effort တွေကျမတို့ရဲ့အားတွေကိုပိုးလောက်ပြီးတော့တနည်းပြောမယ်ဆိုရင်အာတနည်းကျမတို့အားတွေကအကုန်ပူးပေါင်းပြီးတော့ကျမတို့ဒီတိုက်ပွဲကိုတော့သိချအောင်စူးစမ်းစမ်းသပ်နဲ့တိုက်ခတ်မယ်ဆိုလို့ရှိရင်ကျမတို့ဒီအောင်မကြခင်တည်းစီစဉ်မှအနိုင်ရရှိမယ်လို့ဖြစ်ပါတယ်။ဒါဟာပြည်သူလူထုရဲ့အားပေါ်အများကြီးပူတည်နေဆိုရင်ကြောင်ပြောချင်ပါတယ်။
ဟုတ်ကဲ့ဆိုတော့လက်ရှိအခြေအနေပေါ်မှာရောညီမအခုလောက်ထိရလာကူးဆက်မှုနှုန်းညာနေမြန်နေတဲ့ပေါ်မှာရောလူမှုအနေနဲ့ဘလောက်အထိစိုးရိမ်နေမှာလဲဟုတ်ကဲ့လက်ရှိကူးဆက်မှုနှုန်းမြန်နေတဲ့ပေါ်မှာလူမှုအနေနဲ့ဟုတ်ကဲ့
ဒီမှာဖြစ်ပွားနေတဲ့အဲနော်ရခိုင်မှာဖြစ်ပွားနေတယ်ဆိုပေမဲ့လို့ဟိုနောက်တခြားပြည်နယ်တိုင်းတွေမှာလည်းဒါဖြစ်ပွားကူးဆက်မှုတွေရှိရှိလာတော့အခုဆိုတိုင်းတဲ့ပြည်နယ်လေးတွေတော်တော်ရိုးရှားရိုးရှားပါလာပြီပါလာပြီဆိုတော့ဒါပေါ်လို့မရပါဘူးသူတို့ဘယ်ရောက်ကူးဆက်မှန်းဆိုတော့ဆိုင်လို့မရတဲ့အခြေအနေဖြစ်နေပါတယ်ဒီဟာဆိုလို့ရှိရင်ဒါတကယ်ကိုအလန်းဆိုင်ဖြစ်ပါတယ်ဒါကူးဆက်ရမယ်စိုးရိမ်ရမှာဖြစ်ပါတယ်ဆိုင်ဒီတို့ရပြောတယ်ဒီယောဂဟာကူးဆက်မှုဒါများတာပါကူးဆက်မှုသားဟိုညံ့ညဆဆကူးဆက်တယ်အတွက် infection ကူးဆက်မှုများတယ်ဒါပေမဲ့မစိုးရိမ်အောင်ပေါ့နော်စိုးတော့မဟုတ်တဲ့အတွက်စိုးရိမ်ညာမလိုပါဘူးဆိုပြီးတချို့တွေရဲ့ဒီအကျူဆပုံသက်တွေလွဲနေတာရှိပါတယ်အဲ့လိုကိုသိချင်တာဖြစ်ဒီလူလူကြားထဲမှာစိုးရိမ်ညာမလိုဘူးဆိုတဲ့အကြောင်းလို့ရှိရင် soft security လို့ခေါ်တယ်ခုစီမှာတနည်းပြောမယ်ဆိုဒါတို့ယောဂကူးဆက်ပေါ့ကူးဆက်ရအောင်မှာဘာမှအစိတ်ဆိုးဆိုးဖြစ်မှာမဟုတ်ပါဘူးတာမန်တကွေးလောက်ပဲဖြစ်ပြီးတော့နော်ပြောက်သွားမှာပါဒီလိုမျိုးကြားရတာလုံးဝမှားပါတယ်ဒါကြောင့်မို့ခုလက်ရှိအချိန်မှာကြောက်ရမလားဆိုရင်ကြောက်ပါမယ်ကြောက်မှသာလှုပ်ဆောင်သေးလှုပ်ဆောင်တတ်တဲ့ယောဂကောက်ွယ်နည်းလမ်းကိုလှုပ်ဆောင်မှာဖြစ်ပါတယ်သို့တော့တရားလုံးကြောက်နေုံနဲ့လည်းဒီယောဂကိုကောက်ွယ်နိုင်မှာမဟုတ်ပါဘူးကြောက်တာနဲ့နောက်ပတ်မှာဆိုလို့ရှိရင်အသိစိတ်နဲ့ရှိရှိနဲ့မိမိကြောင်မိမိခြေပုံဖို့အထူးလိုအပ်ပါတယ
်ကျွန်မအချိန်ပေးပြီးတော့ရှင်းပြပြောပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်မီဒီယာရဲ့ပြည်သူလူထုကိုအကောင်းဆုံး information ပေးပြီးဒီလိုဖေးရှင်အရှင်ပြည်သူလူထုကကိုဘာလုပ်ရမလဲဆိုတော့သိပြီးတော့ကျမတို့ဒီယောဂဆိုရင်ကာကွယ်နိုင်နေတဲ့အခါမှာပို့ပြီးတော့အားကောင်းလာပြီဆိုလို့ရှိရင်ဒါကျမတို့ဒီစမိုင်းလာစားဝန်ကြီးဌာနကဘောနသက်ဆိုင်တဲ့သူတွေအကုန်လုံးကျမတို့ဝန်ထမ်းတွေအကုန်လုံးဘာမျက်ဝန်းစာရှိနေမှာပါပြည်သူလူထုပူးပေါင်းပါဝင်ဆောင်ရွက်ပေးဖို့အတွက်ညှိနှိုင်း
ကျမ၏နာဂစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘိုးကူးဆက်ယောဂတက်ဖြည့်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးနဲ့ဆက်သွယ်မိများခဲ့တာပါဒီဆက်သွယ်မိမြန်ချက်ကိုမြန်မာစံတော်ချိန်တနင်္လာည9:00နာရီညဘက်ကလုပ်ခဲ့တာကြောင့်ဒီတဲမှာပါတဲ့ကိန်းဂဏန်းအချက်လက်တွေဟာအဲ့ဒီအချိန်ကရှိထားတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုအသိပေးလိုပါတယ်။အတန်နဲ့ကြာမြင့်ချိန်သတ်မှတ်ချက်အရဆက်သွယ်မိမြန်ချက်အနှစ်ချုပ်ကိုပဲထုတ်လွှင့်ခဲ့တာပါ။အပြည့်အစုံကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com နဲ့ Facebook VOA Burmese News တို့မှာနှာစင်နိုင်ပါတယ်။မင်္ဂလာညပါ။ဘေးရန်ဝေကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
ရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးသတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်ကဘာတလွားကိုဗစ် -19 ကူးစက်မှုတွေဆက်လက်ဖြစ်ပွားနေတာမှာနိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ကျင်နေဆိုရင်ယောဂကာကွယ်ထိန်းချုပ်ရေးကိုအရင်လှုပ်ဆောင်ဖို့လိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပြောပါတယ်နိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ပြီးလည်ပတ်နိုင်ဖို့အတွက်အရင်ဆုံး COVID-19 ယောဂကိုထိန်းချုပ်ဖို့နဲ့လူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့ဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့ဒေါက်တာ Tedros ကတင်းလာနေတော့က WHO ဌာနချုပ်ရှိတဲ့ Geneva မြို့ဗီဒီယိုကနေတဆင့်ကျင်းပပြုလုပ်တဲ့အစည်းအဝေးတစ်ခုမှာပြောကြခဲ့ပါတယ်တရုတ်ဝင်အလဲပတ်ခီးစင်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘျူရိုဖွဲ့ဝင်လည်းဖြစ်တရုတ်ကွန်မြူနတီပါတီဗဟိုကော်မတီပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌမစ္စတာရိုက်ဂျီချီဟာနိုင်ငံတော်တိုင်မင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပါတယ်နိုင်ငံတကာခီးစင်တစ်စိတ်တစ်ပိုင်းအဖြစ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်ထိပ်တန်တန်တမန်ရဲ့အစီအစဉ်အသေးစိတ်ကိုတော့တရုတ်ဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြောပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လပိုင်းတော့တာလူရောတဲ့အချိန်မှာလာရောက်မဲ့ဒီတရုတ်ထိပ်တန်းတပ်တမန်ရဲ့ခီးစင်မှာတော့ကပ်ဘေးဒဏ်ပြန်လည်ထူထောင်ရေးနဲ့ဒေတာရင်းကိစ္စတွေကိုအဓိကအယုံဆိုင်ဆွေးနွေးနိုင်ခြင်းရှိတယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရန်ကုန်ကက်သလစ်ခရစ်ယာန်ဂိုင်းချုပ်ဆီယာရိုဂျီကာဒီနယ်ချားစ်မောင်ဘိုကနိုဝင်ဘာရွေးကောက်ပွဲမှာနိုင်ငံသားရင်းရဲ့တာဝန်အဖြစ်မပြတ်မကွက်မဲပေးကြဖို့မြန်မာပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ဒီမိုကရေစီစနစ်ဟာအာဏာသူတွေထိခိုက်လွယ်သူတွေအတွက်အထောက်အကူပြုစီရဲလို့လည်းစက်တင်ဘာ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်ရင်းပဋိပက္ခတွေကြောင့်ထိခိုက်နေရတဲ့မြန်မာငြိမ်းချမ်းရေးအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်တဲ့ဒီမိုကရေစီစနစ်ရှင်သန်ဖွံ့ဖြိုးနိုင်အောင်မဲပေးကြပါလို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။သောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်လေးကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မညကစင်အောင်ပါ
This program has come to you from the Voice of America, Washington.